Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2022ခုနှစ်ဇူလိုင်လ29ရက်နေ့တောက်ချန်ဒီမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.51လိုင်းလမ်မီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်တော်ရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမသင်ကြီးထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လွင်ဦးပါဒင်းနေကိုကိုစောမိုးကျော်နဲ့သူပြောပြမှာပါယူကရိန်းမြို့တော်နီတဝိုင်းနဲ့မြောက်ပိုင်းချန်နီယက်ဒေသတွေကိုရုရှားကမစ်ဆိုင်းတုံးတွေနဲ့တိုက်နေတဲ့တွင်ထိုင်ဝမ်ရေးအမေရိကန်နဲ့တရုတ်အပြန်အလှန်သတိပေးနေတဲ့တွင်ဒီမိုကရေစီလှုပ်ရှားသူတွေကွပ်မျက်ခံရမှုတွေမြန်မာတပ်တမန်ကိုဂျာမနီကစစ်ခေါ်ကန့်ကွက်တဲ့တွင်တွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါခင်ဗျာ
။ကောင်းပါပြီရှင်။မကွေးတိုင်းနဲ့စကိုင်းတိုင်းမှာတော့စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်
။တိုက်ပွဲကပြင်းထန်နေတာသူ့ပဲဖြစ်တာဟွာလောက်စနေဘောလောက်ဟောဖြစ်နေဖြစ်နေဒီမှာသူဝိုင်းပြီးတော့ဇာကန်ကြီးကျတဲ့ကမှာလေးနဲ့လ
ာကြာခင်မှာအပြည့်စုံတင်ပြပေးပါမယ်။မြင်းမှုမြို့နယ်တွင်မှာတော့စစ်ကောင်စီကလေချောင်းကနေတိုက်ခိုက်ခဲ့ပါတယ်။စီးပွားရေးသတင်းပတ်မှာတော့အရေးကြီးတဲ့ဇေဝတွေကိုစစ်ကောင်စီကကိုယ်တိုင်တိုက်ရိုက်တင်သွင်းပြီးပြည်တွင်းမှာဖြန့်မယ်လို့ဆိုပါတယ်။ဒီသတင်းနေနဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ဖြစ်ပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမိုးကျော်တို့ပြောပြပေးကြပါအောင်ရှင်။
တရင်ဘတ်တော်ကြအတွင်ပထမဆုံးအကြိမ်ဖြစ်ရုရှားတပ်တွေယူကရိန်းမြို့တော် Kiev အနီးတဝိုက်နဲ့မြောက်ပိုင်း Chernihiv ဒေသတွေကိုကြာသပတေးနေ့ကမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်ပါတယ်။ Kiev မြို့တော်ဝန်ကျင်ကိုရုရှားတပ်တွေကပင်လယ်နက်ကနေမစ်ဆိုင်းတုံး6ခုနဲ့ပစ်ခတ်ရမှာအရသာ5ယောက်ပါဝင်လူ15ယောက်ဒဏ်ရာရကြောင်းလဲဒေသခံယူကရိန်းဆိုရကပြောပါတယ်။မစ်ဆိုင်းတုံးတစ်ခုကိုကြားဖြတ်ပစ်ချနိုင်ခဲ့ပေမဲ့မြို့တော်နေ့ကလူ ਇਸ ရွာမှာရှိတဲ့စစ်ကန်တခုမှာတော့အဆောက်အဦတခုထိမှန်ပျက်စီးပြီးနောက်တစ်ခုထိခိုက်ပျက်စီးကြောင်းလည်းပြောပါရယ်ယူကရိန်းနိုင်ငံထူထောင်တဲ့ထိမှန်ဖြစ်ပြီးခဲ့တဲ့နှစ်ထဲမှာပဲသမ္မတဗိုလ်ဒီမီယာဇယ်လန်စကီကအားလရဲ့သတ်မှတ်ပေးခဲ့တာပထမဆုံးအချိန်နှစ်ပတ်လည်တဲ့ကြာသပတေးနေ့မှာတမင်သက်သက်ရုရှားကတိုက်တာလို့လည်းခိဗဒေသအုပ်ချုပ်ရေးမှူးအလက်စီကိုလီဗာကပြောပါရယ်ရုရှားရဲ့ကြွကြော်မှုပေါ်ယူကရိန်းကကျဉ်းကျဉ်းခံခုခံနေတာကိုလက်တုံ့ပြန်တိုက်ခိုက်တာလို့လည်းပြောပါရယ်ရုရှားကတိုက်ခိုက်မှုတွေရပ်နေတာသတင်းပတ်နဲ့ချီရှိနေပြီဖြစ်တဲ့ Chernihiv ဒေသကဟွန်ချာရက်စကာချေးရွာကိုအင်းနီချင်းဘယ်လာရုစ်ကနေရုရှားတပ်တွေကမစ်ဆိုင်းတုံးနဲ့ပစ်ခတ်ခဲ့တယ်လို့လည်းအုပ်ချုပ်ရေးမှူး Vachelev Chok ကပြောပါရယ် Kiev မြို့နယ်နဲ့ Chernihiv ဒေသတွေကိုသိမ်းပိုက်ဖို့နဲ့ Ukraine ဆွေရကိုဖယ်ရှားဖို့ရုရှားရဲ့ကြွကြော်စစ်အစိုးရမှလက်နက်ချီကြိုးပမ်းမှုတွေမောင်းနှင်ဖြစ်ပြီးတဲ့နောက်ပြန်လည်ဆုတ်ခွာခဲ့ရတာပါစစ်ပွဲအစိုးရမှရုရှားကသိမ်းပိုက်ခဲ့တဲ့ကာဆွန်ဒေသကိုပြန်လည်ထိန်းချုပ်နိုင်မှုထိုးစစ်ဆင်နွှဲခဲ့ကြောင်းလည်းယူကရိန်းတာဝန်ရှိသူတွေကပြောဆိုကြပါဗျာ
။အမေရိကန်ဘတ်စကတ်ဘောမဲဘရစ်နီဂရင်ဒါနဲ့ဆစ်မူဒါဟောင်းဘောဝဲလန်တို့လွတ်မြောက်ရေးအတွက်အမေရိကန်မှာဖမ်းဆီးထားတဲ့ရုရှားလက်နက်မောက်ခိုသမားဖစ်တာဘောက်နဲ့အလဲလဲလှုပ်ဖို့အမေရိကန်အစိုးရကမ်းလှမ်းထားတဲ့အပေါ်သဘောတူညီချက်မရသေးဘူးလို့ရုရှားအစိုးရရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီဘက်စကော့ဖ်ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်အကျဉ်းသားလဲလှယ်ဖို့ကမ်းလှမ်းချက်ကိုပြီးခဲ့တဲ့ဇွန်လကတည်းကအမေရိကန်အစိုးရကပြုလုပ်ခဲ့တာဖြစ်ပေမဲ့သဘောတူညီချက်မရခဲ့ပါဘူးဒါကြောင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဒီရက်တတပတ်အတွင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဘရော့နဲ့ဆက်သွယ်ဆွေးနွေးတဲ့အခါမှာဒီကိစ္စကိုထပ်မံဆွေးနွေးမယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီဘက်စကော့ဖ်ကတော့လောလောဆယ်အထိသဘောတူညီချက်မရရှိသေးပဲဒါကိုနောက်ဆုံးအဆင့်စီစစ်သွားမှာဖြစ်တယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူးအမေရိကန်ဘတ်စကတ်ဘောမဲဘရစ်နီဂရင်ဒါနဲ့အမေရိကန်စစ်သားဟောင်းဘောဝဲလန်တို့ကိုစေးကြောက်အစီလက်ဝဲတွေ့ရှိမှုသူလိုလုံမှုတွေနဲ့ရုရှားကဆွတ်ဆွဲဖမ်းဆီးထားတာဖြစ်ပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကြာသပတေးနေ့ကနှစ်နာရီကျော်ကြာဆွေးနွေးရမှာထိုင်ဝမ်အရေးယူကရိန်းပေါ်ရုရှားကျူးကျော်မှုတွေနဲ့ပတ်သက်လို့တင်းမာမှုတွေစီးပွားရေးကိစ္စတွေကိုဆွေးနွေးကြပါတယ်ဆွေးနွေးမှုအတွင်းထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းသမ္မတဘိုင်ဒန်ကပြောခဲ့သလိုတရုတ်သမ္မတကတော့ထိုင်ဝမ်အရေးအမေရိကန်ကိုသတိပေးတဲ့အကြောင်းလဲနောက်ပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းနဲ့လက်ရှိအခြေအနေကိုအတင်းအကျပ်ပြောင်းလဲဖို့ကြိုးပမ်းမှုတွေ ဒေသရဲငင်းချင်းနဲ့တည်ငြိမ်မှုပြပြားစီမဲ့လိုရက်တွေကိုအပြင်းထန်ဆန့်ကျင်ကြောင်းအလေးထားပြောခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ပီရိုကကြေညာချက်ထုတ်ပြန်ပါတယ်ဒီလိုသမ္မတကတော့ထိုင်ဝမ်အရေးနဲ့ပတ်သက်လို့မီးနဲ့ကစားတဲ့သူကနောက်ဆုံးတစ်နှစ်မှာမီးဒဏ်တင်တဲ့ကြောင်းနဲ့ဒါကလည်းအမေရိကန်ကအပြည့်အဝနားလည်မယ်လို့ညွှန်လင်းတဲ့အကြောင်းနိုင်ငံပိုင်စင်ဝါသတင်းကဖော်ပြပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ဖို့ပြင်ဆင်နေတာပါဝင်ထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုအသစ်တွေပေါ်ပေါက်နေချိန်မှာပဲနှစ်နိုင်ငံခေါင်းဆောင်တွေဆက်သွယ်စကားပြောကြတာပါတရုတ်နိုင်ငံကြားရဲ့ဝန်ကြီးဌာနပြောခဲ့ရသူကျောက်လီချန်းကတော့အမေရိကန်လွှတ်တော်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခီးစဉ်ကိုအပြန်အလှန်တုံ့ပြန်မဲ့ကြောင်းပေါ်ထူးနေမှာပဲပြောဆိုထားပါတယ်အမေရိကန်အမျိုးသားလွန်ကျွေးကောင်စီပြောခွင့်ရဂျွန်ကာဘီကတော့တရုတ်သမ္မတနဲ့ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့သမ္မတဘိုင်ဒန်ကလိုလားတဲ့အကြောင်းပြောဆိုထားပါတယ်
အမေရိကန်မှာစီးပွားရေးကပ်ဆိုက်တဲ့အခြေအနေကိုရောက်နေကြောင်းအတိုက်ခံနိုင်ငံရေးသမားတွေနဲ့စီးပွားရေးပညာရှင်တချို့ကပြောဆိုကြပေမဲ့သမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအဖွဲ့ဝင်တွေကတော့လက်မခံကြပါဘူ
း Chairman Powell said made it clear that he doesn't think the US economy
ဘောဘာဥက္ကဋ္ဌဂျရုံးပါဝယ်အပါအဝင်ထင်ရှားတဲ့ဘဏ်လုံငန်းရှင်တွေစီးပွားရေးပညာရှင်တွေကိုယ်တိုင်စီးပွားရေးကပ်ဆိုက်တဲ့အခြေအနေကိုမရောက်သေးဘူးလို့ပြောဆိုထားကြောင်းလဲသမ္မတဘိုင်ဒန်ကအင်ဗျူရောမှာကြာတာပရင်းတွေကပြောဆိုပါတယ်သမရပစ္စတင်တာဝန်ယူစဉ်ကယူကင်ကဆလို့အလောက်ကံရရှိမှုတွေတိုးတက်လာသလိုအစ်မင်းဤပညာလုံငန်းတွေမှာယင်းနှမြုံနံမှုတွေဟာစီးပွားရေးကပ်ဆိုက်တဲ့လက္ခဏာမဟုတ်ကြောင်းလည်းပြောဆိုပါတယ်စီးပွားရေးအခြေအနေကိုတိုင်းတရာမှာအဓိကကျတဲ့ဗန္ဒာရေး၃လပတ်ဖွံ့ဖြိုးမှုပမာဏဟာဒုတိယအကြိမ်ဆက်လက်ကျဆင်းခဲ့ကြောင်းကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကကြာတာပတင်းနဲ့မှာအချက်အလက်တွေထုတ်ပြန်ခဲ့တဲ့တစ်ချိန်တည်းမှာပဲသမရရဲ့မှတ်ချက်ထွက်ပေါ်လာတယ်ပါကုတန်ရောင်းဝယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအမေရိကန်ရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုပမာဏဟာပထမ3လပတ်အတွင်း 1.6% ထိကျဆင်းခဲ့ပြီးဒုတိယ3လပတ်ဖြစ်တဲ့ April ကနေဇွန်လမှာ 3.9% ကျဆင်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာစီးပွားရေးကိုက်ဆိုက်တဲ့အဆင့်ကိုရောက်နေပြီဆိုတာကိုတော့စီးပွားရေးကျဆင်းမှုတွေလနဲ့ချီအကြီးအကျယ်ကြုံရတဲ့အခြေအနေမျိုးမှာနိုင်ငံတော်စီးပွားရေးသုတေသနဘူရို NBER ကတရားဝင်ကြေညာရပါတယ်။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိ5.25kHz 12.73 kHz 40.73 kHz 51.85 kHz 5.8 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 kHz 5 ှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီရဲ့လှုပ်ရှားသူ၄ဦးကိုဆေးရနာပိုင်တွေကကွပ်မျက်လိုက်တဲ့အပေါ်ဂျာမနီနိုင်ငံရဲ့ဥက္ကဋ္ဌကမြန်မာအကြီးအကဲတန်တမန်တူကိုစင့်ခေါ်ကန့်ကွက်လိုက်ပါတယ်။လွှတ်တော်အမတ်ဟောင်းကိုဖြိုးစရာတော့ဒီမိုကရေစီရဲ့လှုပ်ရှားသူကိုချင်းမီကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့ကိုတည်ရန်စီရင်လိုက်ကြောင်းတင်းလာနေကကြီးညာလိုက်ပြီးနောက်နိုင်ငံကအတိုင်းဝန်ကဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေကြမှာပဲဂျာမနီနိုင်ငံရဲ့ဥက္ကဋ္ဌကမြန်မာတန်ယုံတာဝန်ခံကိုဘာလင်မြို့မှာကြာသပတေးနေ့ကစင့်ခေါ်ကန့်ကွက်လိုက်တာပါ။မကူစီလို့ရှာသူ၄ဦးကိုကွပ်မြက်တဲ့လုပ်ရက်အပေါ်အပြင်းထန်ဆုံးရှုတ်ချကြောင်းနဲ့တည်ရန်စီရင်အဖြစ်ပေးတာတွေကိုစိုင်းငံ့ထားဖို့အကြံဖက်လုပ်ရက်တွေနဲ့ဖိနှိပ်မှုတွေကိုရပ်တန့်ဖို့အရှိအရှာနဲ့ပစိပီရီကကိုယ်စားလှယ်မာတင်သွန်မဲကပြောကြားကြောင်းလဲဂျာမနီနိုင်ငံရဲ့ဥက္ကဋ္ဌကတွစ်တာလူမှုကွန်ရက်မှာပြောဆိုထားပါတယ်ဒီမိုကရေစီလို့ရှာသူတွေပေါ်ကွပ်မြက်လိုက်တဲ့အပေါ်စိုးရိမ်ထိတ်လန့်ကြောင်းနဲ့မြန်မာပြည်သူတွေရဲ့ခိုင်မာတဲ့ဒီမိုကရေစီစစ်တပ်ကိုချိုးနှိမ်မှုကြိုးပမ်းတဲ့လုပ်ရက်ဖြစ်နေလဲဂျာမန်နိုင်ငံရဲ့ဥက္ကဋ္ဌကဒီစီတီဘက်အစိုးရမှာပဲပြောဆိုထားတာပါမြန်မာစစ်ကောင်စီကတော့အကြမ်းဖက်လုပ်ရက်တွေကိုကျူးလွန်သူတွေဖြစ်တည်ရန်စီရင်တဲ့လုပ်ရက်အပေါ်ကာကွယ်ပြောဆိုထားပေမဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကတော့အပြင်းထန်ဝေဖန်မှုတွေထွက်ပေါ်ခဲ့သလိုကန့်ကွက်မှုတွေနဲ့စိုးရိမ်တဲ့သဘောထားတွေလည်းဆက်လက်ထွက်ပေါ်နေပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရအောင်ကြိုးပမ်းမှုတွေကိုဆက်ရနာပိုင်တွေအံ့အားလုပ်နေတာရက်ဆက်ချင်းချုပ်တဲ့လုပ်ရက်တွေကျူးလွန်နေရတဲ့အမြအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌပြောဝင်ရပုဂ္ဂိုလ် Net Price ကလည်းကြာသပတေးနေ့သတင်းဆက်ရှင်းလင်းပွဲမှာပြောဆိုထားပါတယ
်။တောင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတနဲ့တောင်ကိုရီးယားသမ္မတတို့ဆွေးနွေးကြပြီးမြန်မာနိုင်ငံအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကိစ္စတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်တွေရရှိခဲ့တယ်လို့တောင်ကိုရီးယားသမ္မတကကြာသပတေးနေ့မှာပြောဆိုပါတယ်
။မြန်မာ위민주주의회복과
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရတဲ့လူသားချင်းစာနာမှုပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်ဆက်လက်ကူညီလှုပ်ဆောင်သွားဖို့ကိုလည်းနှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတယွန်ဆိုယိုးကပြောဆိုသွားတာဖြစ်ပါတယ် မြန်မာစစ်ကောင်စီကကွဲမြဲလိုက်တဲ့လွတ်တော်အမတ်ဟောင်းကိုဖြိုးစီရသောဒီမိုကရေစီလှုပ်ရှားသူကိုချင်းမီကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့အတွက်ကြာသာပတေးနေ့မှာပဲတောင်ကိုရီးယားတန်ကာတန်ကိုရီးယားမှာတန်ကာတွေနဲ့ဗုဒ္ဓဘာသာဝင်တွေစိုးမျိုးတော်မှာစုဝေးပြီးဆုတောင်းမြတ်စွာပူဇော်ခဲ့ကြပါတယ်။ဒီမိုကရေစီရဲ့လှုပ်ရှားသူ၄ဦးကိုတည်တံစီရင်ခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအပြင်ဒေသရင်းနိုင်ငံတွေကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုကြပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်900ကိုအကောင့်ထဲပေါ်ရမယ်အစားနောက်ပြန်ဆုတ်သွားတဲ့လောရအဖြစ်လဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရီနိုမာစီတီကကြာတာပတိနေမှာပဲပြောဆိုခဲ့ပါတယ်စီပွားရေးအင်အားကြီး G7 ခုနှစ်နိုင်ငံကလည်းနိုင်ငံသားရဲ့ဝင်ကြီးတွေရဲ့အစည်းအဝေးကဒီမိုကရေစီလှုပ်ရှားသူ၄ယောက်ကွဲမြတ်ခံရတဲ့အပေါ်မှာအပြင်းအထန်ရှုံချခဲ့ကြပါတယ
်ပြင်သစ်သမားအင်ဖန်နီယယ်မာခရွန်ဟာဆော်ရီအင်ရှိဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုကြာတာပတိနေမှာတွေ့ဆုံပါတယ်ယူကရိန်းစစ်ပွဲကြောင့်လောင်စာဆီပြဿနာတွေကြုံနေရသလိုအီရန်နျူကလ িয়ার ရဲ့ညှိနှိုင်းမှုတွေမောင်းမမြင်ဖြစ်နေချိန်မှာပဲအဓိကရေနံထွက်လွတ်တဲ့နိုင်ငံလည်းဖြစ်ဒေသတွင်းမှာဩဇာလက်ကြီးရဲ့ဆော်ရီနိုင်ငံကိုစီရင်မှုအနောက်နိုင်ငံတွေကြိုးစားနေတာပါပြည်သက်တိုက်ခိုက်အင်အားစုတွေနဲ့လူခွင့်ရေးအဖွဲ့တွေကတော့ဆော်ရီသတင်းစာဆရာဂျမဲခါရှော့ကီ2018ခုနှစ်ကအသက်ခံရတဲ့ကိစ္စမှာအမိန်ပေးစစ်ခိုင်းခဲ့တယ်လို့အနောက်နိုင်ငံတွေကယူဆထားတဲ့ဆော်ရီအရှိမင်းသားကိုပြင်သစ်သမ္မတကအဲဇင်းနန်းတော်မှာညစာတက်ခင်အခန့်နဲ့အပေါ်ဝေဖန်ခဲ့ကြပါတယ်ဆော်ရီနိုင်ငံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးသတင်းတစ်ပတ်ကြာမှာပဲဆော်ရီအရှိမင်းသားပါရီမြို့တော်ကိုရောက်လာတာလည်းဖြစ်ပါတယ
်အီရန်နိုင်ငံမြို့တော်တဟီရန်အနီးကြာတာပတိနေ့မှာမိုးကြီးရေရှမ်းပြီးမြေပြိုခဲ့တဲ့အတွက်ကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်တဟီရန်မြို့တော်ရဲ့အနောက်ဘက်အယ်ဘုစ်တောင်ကြီးမှာရှိတဲ့ရွာတွေမှာမိုးကြီးပြီးရုတ်တရက်ရေရှမ်းမှုတွေကြောင့်အနည်းဆုံး6ဦးသေဆုံးပြီး9ဦးဒဏ်ရာရက14ဦးပျောက်ဆုံးနေတယ်လို့လာဂျန်နီကယ်ဆယ်ရေးအဖွဲ့ကပြောဆိုပါရယ်အနည်းဆုံးလူ900လောက်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ကြေညာချက်မှာဖော်ပြထားပါရယ်မြို့တော်ရှိဘက်ပိုင်းမှာလည်းယောက်ျားလေးတဦးသေဆုံးခဲ့တယ်လို့ဆိုပါရယ်သေဆုံးသူတွေကရေစီးနဲ့မျောပါသွားတာရွှေညွန်တွေဖုံးခံရတာကြောင့်သေဆုံးတာဖြစ်ပါတယ်။မိုးကြီးရေရှမ်းပြီးမြေပြိုခဲ့တဲ့ရွှေညွန်တွေဖုံးပြီးလူနေအိမ်တွေနဲ့ကားတွေလည်းပျက်စီးခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကလည်းအီရန်နိုင်ငံတောင်ပိုင်းမှာမိုးကြီးရေရှမ်းခဲ့တဲ့အတွက်အနည်းဆုံးလူ22ဦးသေဆုံးခဲ့ပါတယ်။
တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ရဲ့ထုတ်လွှင့်ချက်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်မကွေးတိုင်းဒေသကြီးပေါ့မြို့နယ်တောင်ပိုင်းမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေရှိနေပြီးနေအိမ်တွေမီးရှို့ခံရကလေကြောင်းကနေပါပစ်ခတ်တာတွေရှိသလိုစစ်ကောင်စီဘက်ကပစ်ခတ်တဲ့လက်နက်ကြီးထိမှန်တာကြောင့်ကလင်းငယ်တဦးသေဆုံးခဲ့ပါတယ်။စကိုင်းတိုင်းစလင်းကြီးဘက်မှာလည်းရက်သားတွေတပ်ဖြတ်ခံရတာတွေရှိသလိုမကွေးတိုင်းနဲ့စကိုင်းတိုင်းအဆက်မှာစစ်ကောင်စီကနေမြေရှင်းလင်းတာတွေလုပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမုံပြောပြပေးထားပါတယ်ရှင်။
ဇန်နဝါရီလ26ရက်ကမကွေးတိုင်းပောက်တောင်ပိုင်းဒေသခံကာကွယ်ရေးတပ်ဖွဲ့ကဇေယျသောစစ်စင်ရေးအမည်နဲ့စစ်ကောင်စီနဲ့စစ်ကောင်စီထောက်ခံသူတွေတပ်ဆွဲထားတဲ့တပ်ကုန်းကျွော်ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဝင်ရောက်တိုက်ခိုက်ပြီးနောက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့စစ်ရေးတင်းမာနေပြီးဇန်နဝါရီလ28ရက်ကြာတာပတိနေ့မနက်ပိုင်းကတောင်မြင့်ကျွော်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ညနေပိုင်းမှာကျွော်ရဲတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီကရဟယင်အတုံးပြူပြီးလေချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပါတယ်
။တိုက်ပွဲကပြင်းထန်တဲ့ကသူ့ဘက်ကပြစ်တာဟွာလောက်တနားကျွဲလောက်ဟောပေါ့ဖြစ်ပြီးဖြစ်နေတယ်မှာသူတို့ဝိုင်းပြီးတော့ဇာကန်ကြီးခြေစက်ကမှလေနဲ့ကပြစ်ပြီးသားတော့ဗျ။အမန်ကာဒီဖိုက်နဲ့ဟောဟာစကြီးနဲ့ပြစ်တာကြ။အဲ့ဒီပြစ်တယ်ရွာပြီးအဆက်ကစေးပေါင်းယုံနေလည်းပြစ်တယ်ကြ။အဲစေးပေါင်းယုံတေုံမီအောင်နဲ့ပြည်သူနဲ့ချင်းထိခိုက်တယ်ပေါ့။
ဒါအပြင်တောင်မြင့်ကျွော်ကနေအိမ်တွေကိုမီးရှို့တာတွေလုပ်နေတယ်လို့လည်းပြောပါရတယ်။တောင်မြင့်ကျွော်ရဲ့မြောက်ဖက်မှာရှိတဲ့ကြားပစ်ကန်ကျွော်ကိုလည်းဇူလိုင်လ28ရက်နေ့ကစစ်ကောင်စီကနေမြေရှင်းလင်းတာတွေလုပ်ပြီးလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကြားပစ်ကန်ကျွော်ကနေအိမ်ဝင်းထဲမှာစော့ကစားနေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တဦးလက်နက်ကြီးထိမှန်ပြီးတိတ်ဆုံးခဲ့ပါရ။စစ်ကောင်စီတပ်တွေဟာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးကြားပစ်ကန်ကျွော်မှာတက်ဆွဲနေသလိုဇူလိုင်လ28ရက်ကြာတာပတိနေ့မနက်ပိုင်းမှာလည်းကြပ်ပစ်ကန်ကြီးရကအနေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကဆက်ပြီးပြောပါတယ
်ဒီရောချောင်းအနောက်ကနေပြီးတော့တိုက်ပွဲမှုဖက်နဲ့သူ့အတူဒီရှိနေရောပြည်ပြည့်တွေလည်းမရှိသေးနဲ့အဲ့ရောနည်းနည်းနဲ့လမ်းပြတာနည်းနည်းလမ်းပြတော့ပြည်သူတယောက်ထိလိုက်တယ် နှစ်နှစ်သုံးနှစ်သမီးအရွယ်လေးတယောက်ကလေးမလေးတယောက်ဆုံးရှုံးခဲ့တယ်ကလေးကသူ့အတူရွာထဲမှာကစားနေတယ်သူကလက်နဲ့ကြည့်နေနှစ်ချက်ပြတာတစ်ချက်ကရွာအဆက်ကိုကြားပြီးအချက်ကအဲ့ကလေးမလေးစောင့်နေအိမ်ကနေပြစ်ကြတာအဲ့မှာတက်ဆွဲတယ်ဒီနေ့မနေ့ကအဲ့ရွာတကလုံးလူမျိုးရှူတယ
်ဂျာပြစ်ကန်ကြီးရွာဟာအင်ဂျေ300ပတ်ဝန်းကျင်ရှိတဲ့ကျေးရွာကြီးတရွာဖြစ်ပြီးနေရင်ဘလောက်လောင်ကျွမ်းနေဆိုတာကိုတော့တိတိကျကျမသိရသေးပါဘူးဒါကမကွေးတိုင်းဘက်ကအခြေအနေပါစကိုင်းတိုင်းဆလင်းကြီးမြို့နယ်ရေမင်းတောင်ကျွော်ကိုဇူလိုင်လ25ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးဇူလိုင်26ပြန်လည်ထွက်ခွာချိန်မှာတော့တပ်ဖြတ်ခံထားရတဲ့ယုံလောင်း9လောင်းကိုတွေ့ရှိခဲ့ပါတယ်။နောက်တစ်နေ့ဇူလိုင်28ရက်နေ့မှာတော့မင်းတော်နဲ့ထူကြီးကျွော်နာမှာတပ်ဖြတ်ခံထားရတဲ့ယုံလောင်း4လောင်းစုစုပေါင်း9လောင်းတွေ့ရှိခဲ့တယ်လို့ဒေသခံသူကပြောပါတယ
်။26ရက်နေ့မှာဒီလိုတို့ကအရွာဝန်နေတာပေါ့နော်26ရက်နေ့မှာသူတို့ကထွက်သွားတာလေကြတော့ဆက်နေကြရတာတော့25ရက်နေ့ကဝင်နေနေကြရတာပေါ့နော်26ရက်နေ့ဖတ်သွားတဲ့နေ့မှာဆိုတော့တမက်တမကြရဘူးဒီတိုင်းဖတ်သွားတာပေါ့နော်လက်ခံရတာကဒါဒီ2 3ယောက်လက်ခံရတာဗျဒီ2 3ယောက်လက်ခံပြီးတော့တခါတပြင်းရွာလေးတခါက2ယောက်ခေါ်လာတာပေါ့နောက်ကခွန်ကြီးကံရွာလို့ပြောတယ်ဗျအဲဒီရွာက2ယောက်ပါလေဒီမင်းတောင်ရွာမှာပဲတက်တူတာဗျအဲဒီရွာကနေပြီးတော့အဲမင်းတော်တို့သူကြီးတို့နားလေးမှာအဲ၄လောင်းပြီဗျ
ဒါအပြင်မကွေးတိုင်းမြိုင်မြို့နယ်နဲ့စကိုင်းတိုင်းအဆက်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့နှစ်ဖက်အကြအဆုံးရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါရယ်ဇူလိုင်လ23ရက်ကလည်းမြိုင်မြို့နယ်နဲ့ပလဲမြို့နယ်အဆက်ကမြိုင်မြို့နယ်အပိုင်တွေကကြောက်ကန်ကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေအိမ်တွေမီးရှို့ခဲ့တဲ့အတွက်နေအိမ်80နီးပါးနဲ့အရက်သားပြည်သူတို့မီးလောင်ကျွမ်းပြီးသေဆုံးခဲ့ပါရယ်ဇူလိုင်လ24ရက်နေ့မှာတော့ဓမ္မတာယာနဲ့ဗန်ဘိုးကျွာကနေအိမ်အချို့လည်းမီးရှို့ခံခဲ့ရပြီးစစ်ကောင်စီကနေမီရှင်းလင်းတာတွေဇက်တိုက်လုပ်နေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေပါဗျ။ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူးခင်ဗျာ။
ကိုရဲမုံပြပြပေးခဲ့တာပါရှင်စကိုင်းတိုင်းမြင်းမှုမျိုးနယ်ထဲမှာစစ်ကောင်စီကဗုဒ္ဓနေ့မှာလေချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မူးမန္တလေးမြောက်ရွာဒေသခံ100လောက်အဖမ်းခံထားတဲ့အကြောင်းနဲ့ဖမ်းဆီးခံထားရသူတွေကအမျိုးသားတချို့တပ်ဖြတ်ခရရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါ့အပြင်ရွာတွေကအိမ်တွေကိုလည်းမီးရှို့တယ်လို့ပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းမြင်းမှုမျိုးနယ်အတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိမယ်လို့ထင်ရတဲ့နေရာတွေအပါအဝင်ကြေးပါတွေကိုဇူလိုင်လ28ရက်နေ့မနေ့ပိုင်းကစပြီးစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်ကြေးရွာသား100လောက်ကိုဖမ်းဆီးပြီးတချို့ရွာသားတွေတပ်ဖြတ်ခံရတယ်ဆိုပြီးမူမန္တလေးကြေးရွာသားတဦးကပြောပါတယ
်ဖမ်းထားတဲ့လူတွေကတရားနိဗ္ဗာန်လောက်ရှိတယ်ဟုတ်ကဲ့မျိုးသမီးတွေရောကလေးရောအဆုံးခဏတို့ရဲ့ဟိုမူမန်လေးညောက်ရွာကြီးတဲ့ခင်ဗျာတချို့ကထွက်ပြေးရင်လမ်းမှာတွေ့တဲ့ဟာအကုန်ခေါ်သွားပြီးတော့ဘုန်းကြီးကမှအကုန်မိတဲ့လူတွေစုထားတယ်သူတို့ကဘလို့တော့ဆိုတော့ဥပမာခုတယောက်ကိုမိလို့ရှင်ရွာကန်တယောက်ကိုမိလို့ရှင်ပုံနေတဲ့သူတွေလည်းအယောင်လေးအရိပ်လေးမြင်ရလို့ရှင်လှမ်းခေါ်ခိုင်းပြီးတော့ဖမ်းတယ်ထွက်မလာလို့ရှင်အကုန်ပြစ်တတ်မှလို့ပြောအဲကြတော့ကြောက်တဲ့သူတွေကကြတော့ထွက်ရတယ်ခင်ဗျာ
အတက်ခံရတာခုလောလောဆယ်အတိကျတော့ကျွန်တော်တို့မသိသေးခုလောလောဆယ်ကတော့6ရောက်လောက်အတက်ခံရတဲ့
ရွာသားတွေပဲခင်ဗျာကျွန်တော်တို့ရွာသားတွေမိရဟာတော့ဟိုတိုင်းဘလူးတွန်တက်ပြစ်တာတော့ယောက်ျားလေးတွေပဲ5ရောက်လား6ရောက်လားအတိကျတော့မသိသေးဘူးဘယ်သူပဲဝါဆိုရလဲမသိသေးဘူးလေကျန်တဲ့ဟာကတော့ဟိုမေးမြန်းစစ်ဆေးနေတာပဲရှိတယ
်စစ်ကောင်စီဘက်ကတော့ဇူလိုင်လ28ရက်နေ့မှာမူမန္တလေးတောင်ရွာကိုလည်းမီးရှို့နေတယ်လို့လည်းရွာသားကဆက်ပြောပြပါတယ်
မထွက်သေးဘူးခင်ဗျာကျွန်တော်တို့ခုလက်ရှိမှာလည်းကျွန်တော်တို့တောင်ရွာမှာလည်းမီးရှို့သွားတယ်ဒီနေ့အချိန်ကျကျွန်တော်တို့အဲမူမန္တလေးတောင်ရွာမှာလည်းတို့တော့လမ်းရဲတောင်မကအိမ်တွေကိုအကုန်လုံးမီးရှို့သွားတယ်ခင်ဗျာညောင်ရွာလည်းဘလို့တော့ဆိုတော့ကွက်ကြားပဲရှို့သွားတယ်ခုလက်ရှိမှာလည်းကျွန်တော်တို့အဲညောင်မရှိဘက်ကနေပြီးတော့လာပြီးတော့ဂျူစတလိုင်းရွာကိုမှုန်းနောက်ပြီးတော့မီးတွေရှို့နေတယ
်အိမ်တွေကကတ်နေတဲ့အတွက်တရွာလုံးပြကြမဲ့အခြေအနေရှိနေတယ်လို့လည်းဆိုပါရယ်အခုအခါမှာတော့မြင်းမှုမြို့နယ်တဲကမူမန္တလေးတောင်ရွာမြောက်ရွာကျေးရွာသားတွေလည်းထွက်ပြေးနေရတယ်လို့ဗုဒ္ဓဘူးနေကစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်မြင်းမှုမြို့နယ်တဲကကျေးရွာအုပ်စု42အုပ်စုရွာပေါင်း84ရွာကကျေးရွာသားတွေလည်းတောတောင်တွေထဲမှာထွက်ပြေးပုန်းရှောင်နေကြတယ်လို့ဆိုပါရယ်စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်ချင်းလင်တပ်တွေကရွာတွေကိုဝင်ရောက်ပြီးတက်ဆွဲထားသလိုရွာသားတွေကိုဖမ်းဆီးတာတွေတက်ဖြတ်တာတွေ ကျေးပါကအင်းဒီကိုမီးရှို့တာတွေလုပ်နေတယ်လို့လည်းဆိုပါရယ်အလားတူသခိုင်းတန်းရင်းမာပင်ခရိုင်စလင်းကြီးမြို့နယ်တဲကရေမိန်တောင်ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကလည်းဇူလိုင်လ25ရက်နေ့ကဒေသခံကျေးပါသား9ဦးကိုတပ်ဖြတ်ခဲ့တယ်လို့လည်းရေမိန်တောင်ကျေးပါသားတွေကပြောပြခဲ့ပါတယ်ရှင်
မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ပြည်ရင်းကစီရီအခြေအနေတွေပြီးမှာတော့စီးပွားရေးသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။စီးပွားပစ္စည်းတွေကိုပြည်ပကတင်သွင်းဖို့အခက်အခဲတွေရှိနေချိန်မှာထိန်းချုပ်စီးပွားတွေနဲ့အရေးကြီးစီးပွားတွေကိုစစ်ကောင်စီကဓာတ်ရိုက်တင်သွင်းကပြည်တွင်းလက်လီဆိုင်တွေကတဆင့်ဖြန့်ဖြူးမယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ဒီလိုလုတ်ကင်မှုကလက်တင်နီးဆက်ရလုပ်ငန်းရှင်တွေနဲ့စစ်ကောင်စီအတွက်သာအကျိုးဖြစ်စေမယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်နေပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုကိုဝင်းခန့်မောင်ပြောပြပေးပါမယ်ရှင
်။ဒေါ်လာဈေးအဆောင်တက်မြင့်တက်မှုပြင်ပြီးခဲ့တဲ့ရက်ပိုင်းကလည်းစစ်ကောင်စီဘက်ကဈေးနဲ့ဈေးဝါပစ္စည်းတင်သွင်းဖို့လိုင်စင်လျှောက်ထားတဲ့လုပ်ငန်းရှင်တွေကိုကိုယ့်စီစဉ်နဲ့ပြင်ပကဒေါ်လာဝယ်ယူနိုင်မှသာလိုင်စင်ချထားပေးမယ်လို့ထုတ်ပြန်ခဲ့တဲ့ဒီကြက်တွေကြောင်းပြီးခဲ့တဲ့ရက်ပိုင်းကစလို့ရန်ကုန်မြို့ရဲ့ဈေးတိုင်တို့မှာဈေးဝါပြက်လက်မှုစေဝါဈေးနှုန်းတွေတက်တာတွေရှိခဲ့ပါတယ်။ကယ်ဆာနဲ့နာတာရှည်ယောဂါတွေမှာတုံးတဲ့စေဝါတွေလို့တလောက်ဝယ်မရတော့တဲ့အခြေအနေထိပါဖြစ်လာပါတယ်။ဒီအခြေအနေမှာစစ်ကောင်စီဘက်ကထိန်းချုပ်စေဝါတွေနဲ့အရေးကြီးစေဝါတွေကိုစစ်ကောင်စီကတင်သွင်းသွားဖို့ပြင်နာဖြစ်ပြီးတင်သွင်းမဲ့အစီအစဉ်တွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။အားရရတော့ကျွန်တော်တို့အစိုးရကတင်သွင်းတဲ့ဟာတွေကကျွန်တော်တို့ကိုယ့်ဘက်မှာတင်သွင်းတာလည်းဟိုစီးတူကြီးပုံစံနဲ့တင်သွင်းမယ်ရောက်ရှိလို့ရှိရင်လည်းကျွန်တော်တို့ကအဓိကတော့ခံပြူးနေတဲ့ဟာတွေပေါ့အဓိကတော့ကျွန်တော်တို့ကျမယုံကြီးခန္ဓာအဖို့အစီအစဉ်နဲ့သူလုပ်နေတဲ့ဟာရှိတယ်ဒါအပြင်ကျွန်တော်တို့ကတော့အဓိကဥသာပေးမှာတော့ပြည်သူ့လက်ထဲကိုဆက်ရရောက်နိုင်တဲ့ဒီလက်လီဆိုင်ပေါ့လက်လီဆိုင်ကြီးလူတွေနိုင်ဆိုင်ကိုဥသာပေးဖို့အစီအစဉ်ရှိပါတယ်ဒါတော့ဟိုပေါ့နော်ကျွန်တော်တို့အစီအစဉ်ဒါဆောင်ရွက်နိုင်ရေးအတွက်လှုပ်ဆောင်နေတဲ့အစီအစဉ်ရှိပါတယ်
လက်ရှိမှာကန့်သတ်မှုတွေရှိလို့ပြည်ရင်းမှာတုံးဆွဲနေတဲ့အခြေခံအိမ်သုံးဆေးဝါးတွေအပါအဝင်ဆေးဝါးဈေးနှုန်းတွေတက်နေတာကြောင့်ဈေးတိုင်တချို့လည်းပိတ်ထားပါဗျ။ဘိုးဘန်ကအမေရိကန်ဒေါ်လာကို1860ကျပ်သတ်မှတ်ထားပေမဲ့ပြင်ပပေါက်ဈေးကအဲ့ဒီနှုန်းထက်600ဝန်းကျင်ကွာဟနေတာကြောင့်ပြည်ပကနေဆေးဝါးပစ္စည်းတွေတင်သွင်းနိုင်ဖို့အခက်အခဲတွေရှိနေကြတယ်လို့ဆေးဝါးဖြန့်ဖြူးသူတွေကပြောပါဗျ။တချို့ဈေးတိုင်တွေမှာတော့ဝယ်ယူထားတဲ့ဆေးတွေကျန်နေသေးတာကြောင့်ခွဲရမ်းနဲ့သာရောင်းနေရပြီးဈေးနှုန်းတွေလည်းဒေါ်လာဈေးကြောင့်မြင့်တက်လာတာဖြစ်တယ်လို့ဈေးဆိုင်ပိုင်ရှင်တို့က VOA ကိုပြောပါတယ်
။ဟုတ်တယ်အကုန်လုံးတက်တာပဲနိုင်ငံသားလာတဲ့ဈေးတွေကတော့တုံးကအနည်းဆုံးသူ့အဲ့နာမည်မကြီးတဲ့ကုမ္ပဏီတွေဆိုရင်20-25လောက်ကနေတောက်တက်တယ်။နည်းနည်းလေးနာမည်ကြီးတဲ့ကုမ္ပဏီကတော့30-35လောက်ထိတက်တာပဲ။ဒီနေ့ဒီကတိုင်းတော့လူသုံးများပြီးတော့အေးပေါ့နာမည်ကြီးတဲ့ဈေးတွေပေါ့လေအဲ့ဒါတွေကတော့ပြက်နေတာပေါ့။ရောင်းဝယ်ကနကူတဲ့လူအာနာတိတ်ကြီးရဲ့ဗင်းလေးတော်လေးပေါ့တဝက်လောက်ပါဝါတာဒီကူနည်းနည်းအဲ့တဝက်ပါတဲ့ကူနည်းနည်းပူပါဝါတာပေါ့
စစ်ကောင်စီကိုယ်တိုင်ဆေးဝါးတင်သွင်းမှုနဲ့ပတ်သက်ပြီးပြန်လဲဖြန့်ချီတဲ့အခါနီးစပ်ရာကိုဖြန့်ဖြူးခွင့်ပေးမှုတွေရှိလာမှာကိုလုပ်ငန်းရှင်တွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်နောက်ပြီးပိတ်ပင်မှုတွေကိုဆက်ထားပြီးစိုးရကိုယ်တိုင်ကပဲတင်သွင်းမှုလုပ်နေတာကစိုးရကစီးပွားရေးဝင်ရောက်ချဲလဲမှုတစ်ခုဖြစ်နေတယ်ဆိုတဲ့အဝေးပံမှုတွေလည်းရှိနေပါတယ်
အဲ့ဒါလိုချင်လို့ပြီးတော့တချက်ကုန်ချက်လုံးနဲ့ပြန်မြတ်ထုတ်ပြီးယူစားရပါတော့ဒီစကားစားရဲ့ဒီရှင်ပိုင်းရဲ့တွက်ကိုပတ်တရားပတ်တကြောင်းနေအတွက်ကိုဖန်တီးရပါတော့အဲဖန်တီးပြီးမြတ်ထုတ်ပြီးလို့ပြန်ရထုတ်တဲ့လုံးကိုရွေးနေအဲ့လုံးကိုတော်မယ်လို့ဟိုကောက်ချက်ဆွဲလို့ရပါတော့အဲစီတင်နေလူကြီးဗာရီယာအစသူတော်ဆုံးမလေးတကြီးတရားအဲ့ဒီလိုင်းဝင်မှာလိုင်းဝင်မှာလုံးချင်းပဲအဲ့တော့ခါမှမတော့ထုတ်တဲ့အောက်ချီကဒီကောဟိုမရှိမဖြစ်ကိုခိုင်မှုကြတာဟိုအဲ့တော့အဲ့ဒီဆေးအပြင်တခြားမရှိမဖြစ်တဲ့ကုမ္ပဏီတွေဒီလိုပုံစံလေးလုပ်လာနိုင်တယ်ပေါ့ဗ
ျဒီလိုဝေဖန်မှုတွေနဲ့ပတ်သက်လို့ VOA ကမေးမြန်းလာမှာတော့ဗိုလ်ချုပ်စော်မင်းထွန်းကဆိုးရွားကစီးပွားရေးလုပ်နေတာမဟုတ်ဘူးလို့ညင်းဆိုခဲ့ပါတယ်
ကိုဝင်းခန့်မောင်ပြောပြပေးခဲ့တာပါရှင်မြန်မာသတင်းဆောင်မတွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအလှည့်ပေးလိုပါတယ် တောင်အဖရိကသမ္မတဟောင်းတာဘူအမ်ဘက်ကီဟာပြီးခဲ့တဲ့သတင်းပတ်ထဲကလက်ရှိအာဏာရ ENC အာဖရိကကွန်ဂရက်ပါတီနဲ့သမ္မတဆီရူရာမာဖိုစာကိုဝေဖန်လိုက်ပါတယ်ပြည်သူတွေရဲ့အစိုးရအပေါ်မကျဉ်းနှံ့မှုတွေတိုးလာနေပြီးတိုင်းပြည်ဟာ2010ကဖြစ်ခဲ့တဲ့အာရပ်ຫນွေဦးတော်လှန်ရေးလို့ဖြစ်သွားနိုင်တယ်လို့လည်းသတိပေးပါတယ်။အဂရိလိုက်စားမှုတွေအစိုးရဌာနတွေရဲ့ဝန်ဆောင်မှုညံ့ဖျင်းမှုပြည်သူလူထုရဲ့မကျဉ်းနှံ့မှုတွေတိုးလာပြီးလူထုအုံကြွားမှုဖြစ်လာနိုင်သလားဆိုတာကိုသုတေသီတွေကိုမြင်မြန်ပြီးခိတ်ဘာလက်ကဂျိုဟန်နက်စ်ဘတ်ကနေသတင်းပေးပို့ထားပါတယ်။ကိုဇော်မိုးကျော်ပြောပြပေးပါမယ်ရှင်
။ ANC ပါတီအနေနဲ့စီယံဝတ်တည်မှုအလုံးလက်မဲ့မှုနဲ့မညီမျှမှုတွေကိုဖြည့်ရှင်းဆောင်ရွက်ဖို့အမျိုးသားစီမံကိန်းတရားမရှိဘဲအခြေအနေတွေပိုဆိုးလာပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုဥတီသွားနိုင်တယ်လို့သမ္မတဟောင်းအမ်ဘက်ဂီက ANC အမာဂန်ပါတီဝင်တဦးရဲ့ဇာပနာအခမ်းအနားမှာပြောဆိုခဲ့ပါတယ
် One of my fears comrades is that one of these days we're talking about this with comrade
ကျွန်တော်ဆိုရင်တော့ဒီအပိုင်းတွေအတွင်းတောင်အာဖရိကအနေနဲ့အာရဗ်နွေဦးဒေါ်လန်ရေးလို့ဖြစ်သွားမဲ့ကိစ္စပါပဲလို့တမရအမ်ဘက်ကီကပြောဆိုသွားတာပါနိုင်ငံရေးသုံးသပ်သူအဆန်ဒါနဂိုအက်ဆွန်ကတော့တမရဟောင်းအမ်ဘက်ကီရဲ့သတိပေးချက်ဟာမှန်ကန်တယ်လို့ပြောဆိုပါတယ
် I think that former president Thabo Mbeki is right in his assessment that South Africa
ကျွန်မထင်တာကတော့တမရသဘိုအမ်ဘက်ကီပြောတဲ့တောင်အာဖရိကအခြေအနေဟာရင့်မဲ့နေပြီးတော့အာရဗ်နွေဦးလို့ဖြစ်သွားနိုင်တယ်ဆိုတဲ့သုံးသပ်ချက်ဟာမှန်ကန်ပါတယ်တီတက်တောင်မကတော့ဘူးလို့ကျွန်မထင်ပါတယ်။တောင်အာဖရိကဟာတော်လန်ရေးတရက်ရဲ့ကနဦးချင်းတွေကိုတောင်ရောက်ရှိနေပါပြီ
။ပြီးခဲ့တဲ့နှစ်ထက်ကတမရဟောင်းဂျက်ကော့ဖ်ဇူမာကိုခိတဖန်စီထိန်းသိမ်းခဲ့ပြီးနောက်အထီးကယုံနေဖြစ်ပေါ်ခဲ့တာကိုဥပမာတစ်ခုအနေနဲ့အဆန်ဒါနဂိုအက်ဆွန်ကထောက်ပြခဲ့ပါတယ်။ဒါအပြင်ကိုဗစ် -19 ကာယောဂါဟာလည်းဆင်းရဲမွဲတင်မှုကိုပိုဆိုးသွားစေတယ်လို့သူကပြောဆိုခဲ့ပါတယ်။လူငယ်တွေအလုံးလက်မဲ့ဖြစ်တာနဲ့ကိုဗစ်လွန်ကမ္ဘာအခြေအနေတွေကြောင့်တောင်အာဖရိကဟာပောက်ကွဲတော့မဲ့ဘုံတလုံးလိုဖြစ်နေတယ်လို့လည်းအဆန်ဒါနဂိုအက်ဆွန်ကပြောဆိုပါတယ်။ဒါပေမဲ့နောက်သူတေသည့်တဦးဖြစ်တဲ့ရဖ်မတီကာကတော့တမရအမ်ဘက်ကီရဲ့နှိုင်းရှင်ပြောဆိုချက်ဟာတိတ်များလုံးပါတယ်။ ANC အာဏာလက်လွတ်သွားတာနဲ့တိုင်းပြည်တစစီပြိုကွဲသွားမှာမဟုတ်ပါဘူးလို့သူကညှင်းချက်ထုတ်ပါတယ်
။ Problem here is that the formulation by Mbeki then says
ပြဿနာကပါလဲဆိုတော့သမဒအမ်ဘာဂီပြောတာက ANC ကဆက်ပြီးထိမ့်မထားနိုင်ရင်တောင်အာဖရိကကအာရပ်နွေဦးလို့ဖြစ်မယ်ဆိုတော့ ANC တခုတည်းကပဲနိုင်ငံရေးအရာဥဆောင်နိုင်တယ်လို့ပြောသလိုဖြစ်နေပါတယ
်အလောက်ကန်ဖန်တီမပေးနိုင်ဘူးလို့သမဒအမ်ဘာဂီပြောဆိုတာနဲ့ပတ်သက်ပြီးလက်ရှိသမဒဆီရိုရာမာဖိုစာကပြောဆိုရမှာဘာမှလှုပ်ဆောင်ထားတာမရှိဘူးလို့သူပြောဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့စိန်ခေါ်ရဲပါတယ်လို့ပြောပါတယ
် While we all agree that our overriding objectives are to grow the economy
ကျွန်တော်တို့ရဲ့အဓိကကျတဲ့ရည်ရွယ်ချက်တွေကစီးပွားရေးပုံပြိုးတိုးတက်ဖို့အလုပ်ကိုင်ဖန်တီးဖို့ဆင်းရဲမွဲတေမှုနဲ့မညီမျှမှုတွေကိုလျှော့ချဖို့ဆိုတာကျွန်တော်တို့အားလုံးသဘောတူကြပါတယ်ကျွန်တော်တို့အားလုံးသိဖို့ကအလုပ်လက်မဲ့ပြဿနာဟာမနေ့တနေ့ကမှစတင်ဖြစ်ပေါ်လာတဲ့ပြဿနာမဟုတ်ဘူးဆိုတာပါပဲ
။တောင်အာဖရိကရဲ့စိုက်ပျိုးရေးလုပ်ငန်းဆိုင်ရာကုန်သည်ကြီးများအသင်းရဲ့စီးပွားရေးပညာရှင်ဝမ်တလီစီလိုဘိုကတော့ပြည်သူတွေရဲ့မကျေနပ်မှုတွေတိုးလာတာကိုဖြေရှင်းဖို့အတွက်အလုံးလက်မဲ့ပြဿနာနဲ့ဆင်းရဲမွဲတေမှုပြဿနာကိုအစိုးရအနေနဲ့မဖြစ်မနေဖြေရှင်းလှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ်
I think this should be priority to say what sectors of the economy can
ဒီလိုလှုပ်ဆောင်ဖို့အခရာကြတာကတော့စီးပွားရေးတိုးတက်ဖို့လိုပါတယ်လို့စီလိုဘိုကပြောပါတယ်ဒါပေမဲ့လည်းအတော်လေးတော့နောက်ကျနေပါပြီလူငယ်တွေရဲ့အလုပ်လက်မဲ့နှုန်းက63ရာခိုင်နှုန်းရှိနေပါတယ်မကြာခဏဆိုသလိုပဲအစိုးရရဲ့ဝန်ဆောင်မှုလုပ်ငန်းတွေပြတ်ကွက်တာရပ်တန့်သွားတာစတာတွေကြောင့်တောင်အာဖရိကမှာပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုမျိုးတွေထမှန်ပေါ်ပေါက်လာနိုင်ပါတယ်လို့စီးပွားရေးပညာရှင်ဝမ်ဒီလေးစီလိုဘိုကသုံးသပ်ပြောဆိုခဲ့ပါတယ
်။ကုဆောင်မှုချုပ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမနေ့ခဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မနက်ခင်းမှာတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ29ရက်တောက်ချန်ညမနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50-51လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလှအစီအစဉ်မှာနားဆင်ကြရမယ့်အကြောင်းအရာတစ်ခုကတော့
ဟိုသဘောထားမတူတာအမြင်မတူတဲ့ကိစ္စတွေရှိလာကြောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့သာသည်ဖြစ်ဒီလိုကျက်ပြတ်နဲ့နော်ဟိုတပ်ပေါင်းစုတရံဆောင်နဲ့အကြံပေးဖွဲ့က
တိုင်းရင်းသတင်းလွှာမှာနားဆင်ချင်ရပါမယ်ရှင်အခုရင်းဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပေးမှာပါကချင်ပြည်နယ်မှာလွန်ခဲ့တဲ့10နှစ်လောက်ကစတင်အကောင့်ထဲပေါ်လာတဲ့ပတ်ချာဆန်မူရစီတိုက်ဖြတ်ရေးလုပ်ငန်းဟာကချင်လူအဖွဲ့အစည်းကိုကာကွယ်တဲ့လှုပ်ရှားမှုကြီးဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
နေပေါင်းများစွာပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံတွေမှာဗဟိုအစိုးရဟာနေရာတိုင်းကိုထိန်းချုပ်နိုင်စွာမရှိပါဘူး။တော်လှန်ရေးဆင်နွှဲနေတဲ့ဒေသခံလက်နက်ကိုင်တွေကထိန်းချုပ်ထားတဲ့နယ်မြေတွေလည်းအများကြီးရှိပါတယ်။ဗြိတိန်နိုင်ငံ Success တက္ကသိုလ်ပမောက္ခဒေါက်တာဒေးဗစ်ဘရန်နာနဲ့ Goldsmith တက္ကသိုလ်ကဒေါက်တာမာတီနာဒီဇော်လီတို့ရဲ့သုတေသနစာရန်ကိုမကြာမီကထုတ်ဝေတဲ့ International Study Quarterly စာဆောင်မှာတွေ့ရပါတယ်။Defending Society Building the Nation ဆိုတဲ့စာရမှာဒေတာကံအဖွဲ့အစည်းတွေပြည်သူအကျိုးပြုလုပ်ငန်းနဲ့လူအဖွဲ့အစည်းကိုကာကွယ်ပုံကိုရေးထားပါတယ်။နက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့ကြားကကချင်လူအဖွဲ့အစည်းဆက်လက်ရှင်သန်ရေးကိုဥတီပြီးလှုပ်ရှားနေတဲ့ပတ်ကြာမွေးစေတိုက်ဖြတ်ရေးအကြောင်းရေးသားထားပါတယ်။၆နှစ်ကာလအတွင်းပြုလုပ်ထားတဲ့ကွင်းစင်သုတေသနတွေကိုအခြေခံပြီးရေးထားတာလို့ဆိုပါတယ်။ကွင်းစင်တုတေနခရီးထွက်ခြင်းဟာတလက6လအထိကြာပါတယ်တဲ့ကချင်းပြည်နယ်ကမွေးစေတိုက်ဖြတ်ရေးဟာအဖွဲ့မျိုးစုံပါဝင်တဲ့အမျိုးသားရေးလှုပ်ရှားမှုဖြစ်လာပုံကိုသုံးသပ်ထားပါတယ
်ကရင်ကရင်နီမွန်နဲ့ရှမ်းပြည်နယ်မှာနယ်လက်စေးအဖွဲ့63ဘွဲ့နဲ့စေဘေကန်140ကျော်ရှိပြီးလူပေါင်း6သိန်းကျော်ကိုဂျမားရေးလူသား3000လောက်ကကြီးစုကုသပေးနေပါတယ်ဒီဂျမားရေးလူသားတွေဟာအစိုးရနဲ့ရောနိုင်ငံသားအဖွဲ့နဲ့ပါဆက်ဆံရပါတယ်နိုင်ငံသားအကူအညီမရအောင်စစ်တပ်ပိတ်ဆို့တာမျိုးတွေရှိတဲ့အတွက်ဘာသာရေးအဖွဲ့အစည်းတွေရဲ့အကူအညီကိုယူကြရပါတယ်အကျဉ်းမျိုးသားရေးမှာလက်နက်ကင်တပ်ဖွဲ့အပြင်အခြားလှုပ်ရှားမှုတွေအများကြီးပါဝင်ပါတယ် KBC ကချင်ခရစ်ယာန်အသင်းနဲ့ကချင်ကျောင်းသားအဖွဲ့အစည်းတွေကလည်းအမျိုးသားရေးအတွက်ကြိုးပမ်းကြပါတယ်ကချင်မူရစေတိုက်ဖြစ်ရေးလှုပ်ရှားမှုဟာအမျိုးသားရေးဖြစ်ပါတယ်စီအစိုးရရဲ့မူရင်းစေနှင်းနှင်းရေးစီမံကိန်းမအောင်မြင်တဲ့အတွက်အစိုးရချုပ်ခိုင်တဲ့နယ်မြေတွေမှာပါမူရင်းစေတိုက်ဖြတ်ရေးလုပ်ရမယ်လို့2010မှာ KIO ကကြေညာခဲ့ပါတယ
်။ KIO ရဲ့လူငယ်ဖွံ့ဖြိုးရေးစီမံကိန်းမှာလူငယ်တွေပါဝင်မှုနှေးပါပြီးဆေးဆွဲတဲ့လူငယ်တွေများလာအောင်မူရင်းစေတိုက်ဖြတ်မှုကိုစီအစိုးရကတမင်ဆိုင်ကန်ထားခဲ့တာလို့ဆိုပါတယ်။စီအစိုးရဟာ18နှစ်အပြည့်ရပြီးမှ2017မှာပြန်လည်ပြစ်ခတ်ပါတယ်စီအစိုးရလက်အောက်ခံနယ်မြေမှာ KIO ကမူရင်းစေတိုက်ဖြတ်ရေးစလုပ်ပါတယ်ဒါပေမဲ့ပတ်ကြာဆန်မူရင်းစေတိုက်ဖြတ်ရေးကို2014ရောက်မှစတင်အကောင့်ထဲပေါ်နိုင်ပါလေအခုတော့အမျိုးသားရေးလှုပ်ရှားမှုဖြစ်နေပါပြီပတ်ကြာဆန်လှုပ်ရှားမှုဟာကချင်လူအဖွဲ့အစည်းပြန်လည်ထူထောင်ရေးမှာအဓိကပါဝင်နေပါတယ်ကိုဗစ်ရောဂါကြောင့်နှစ်နှစ်ရပ်နားခဲ့ပြီးမှလွန်ခဲ့တဲ့ဧပြီလမှာပြန်လည်လှုပ်ရှားလာတာတွေ့ရပါတယ်
ပန်ကြဆန်ကို KIO ကချင်လူမျိုးရေးအဖွဲ့နဲ့ KBC ကချင်ခရီးယံအသင်းတို့ကထောက်ခံပါတယ်။ပန်ကြဆန်လှုပ်ရှားမှုဟာကချင်အဖွဲ့စည်းတွေရဲ့ဩဇာအရှိန်အဝါကိုပိုမိုကြီးမားလာစေတယ်လို့ဆိုပါတယ်။ငွေစေဝါဟာစားသုံးသူတဦးချင်းကိုဒုက္ခပေးုံနဲ့မကဘဲကချင်လူအဖွဲ့စည်းတစ်ခုလုံးကိုပါအန္တရာယ်ပြုလာပါတယ်။ကချင်လူငယ်ကိုအညွန့်တုံးစေတဲ့အတွက်အကျင့်စာရိတ္တပြက်ပြားတဲ့လူပေါင်ကိုဖန်တီးနေတယ်လို့ဖြစ်နေပါတယ်။ကောင်းတဲ့ကချင်ဟာငွေစေမစားသုံးပါဘူး။ကျမ်းမာတန်ဆွမ်းသူမို့ပညာတတ်နဲ့စစ်တီတော်ဖြစ်နိုင်ပြီးတော်လန်ရေးကိုဥဆောင်နိုင်ပါလိမ့်မယ်။ဒီလိုဤမှန်းချက်ရှိတဲ့ပန်ကြာဆန်မူရစီတိုက်ဖြည့်ရေးလှုပ်ရှားမှုဟာကချင်မျိုးသားရေးတိုက်ခါပြန်လည်ထိန်းသိမ်းရမှာအရေးပါလာပါတယ်။ကချင်ပြည်ထူထောင်ရေးကိုဦးတည်တဲ့ရှေ့လှုပ်ရှားမှုတွေကိုရောင်ပြန်ဟပ်တယ်လို့ဖြစ်လာတာမို့ပုံမိုးလေးနက်လာစေပါတယ်
။ဒါကြောင့်မို့ပန်ကြာဆန်ကို KIO ဥဆောင်တဲ့လှုပ်ရှားမှုလို့မပြောနိုင်ပါဘူး။ KIO နဲ့ KBC ကချင်ဘက်ပစ်အဖွဲ့ဟာပကြဆံကိုငွေကြေးထောက်ပံ့တဲ့အပြင်ကချင်ပြည်နယ်တစ်ခွေလုံးမှာလှုပ်ရှားနိုင်ဖို့အတွက်အကူအညီပေးပါလေ။ဒါကြောင့်ပကြဆံမွေးစည်းတိုက်ဖြည့်ရေးဟာစီးလုံးညီညွတ်တဲ့ကချင်လှုပ်ရှားမှုဖြစ်လာပါတယ်။အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်မျိုးစုံပါဝင်လှုပ်ရှားကြပါတယ်။ငွေစည်းအန္တရာယ်ရင်ဆိုင်နေရတဲ့ကချင်လူအဖွဲ့အစည်းကိုကာကွယ်တဲ့အမျိုးသားရေးလှုပ်ရှားမှုအဖြစ်လဲရှုမြင်ကြပါတယ်။ကချင်လူပေါင်းရှင်တန်တိုးတရေးကိုဥတီပါလေ။ပကြံဆန်ကော်မတီရဲ့လမ်းညွှန်မှုအတိုင်းလုပ်ကိုင်နေတဲ့ဆေးဆွဲမှုကုသရေးစခန်းပေါင်း90ကျော်ရှိနေပါပြီ။ကိုစိန်နပါကျမ်းပေါ်မှုအဓိကထားတဲ့ကုသရေးနီလန်ဖြစ်ပါတယ်။အကျင့်စာရိတ္တကောင်းမှုပြီးကျမ်းမာလန်စွာနဲ့လူငယ်တွေဖြစ်လာအောင်လုပ်တဲ့အစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။ကချင်လူပေါင်းဆက်လက်ရှင်သန်ရေးအတွက်ကိုကျင်တရားကောင်းမှုရေးဟာအဓိကကြာကြောင်းပညာပေးတဲ့ကျမ်းမာရေးလုပ်ငန်းဖြစ်တယ်လို့ဒေါက်တာဒေးဗစ်ဘရန်နာနဲ့ဒေါက်တာမာတီနာတူဇော်လီတို့ကသုံးသပ်ထားတာကိုအချင်းချင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဘုရားခင်ရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။အခုတော့အပတ်စဉ်ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်မှာတော့ကိုဗစ်မျိုးကွဲသစ် BA4 နဲ့ BA5 ထူးခြားမှုကိုပြောထားပါတယ်။အခုမျိုးကွဲသစ်တွေကကူးစက်မှုပုံမြန်လွန်းတာအပြင်အရင်ကိုဗစ်ဖြစ်ထားသူတွေမှာအချိန်တိုအတွင်းပိုပြီးတော့ပြန်ဖြစ်တာကိုလည်းတွေ့တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။မြန်မာတွေအတွက်ဘလို့နိုင်ငံတကာသင်ခန်းစာတွေရှိနေပါသလဲ။ဒီအကြောင်းကိုတော့ New York မြို့ဝိတ်ခေါ့ဖိုက်ဆေးရုံကညွှန်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုံးကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကိုဝင်းမင်းမင်းမြန်တင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာ။ကျွန်တော်တို့ဒီကိုဗစ် -19 မျိုးကွဲသစ် Omicron ရဲ့ဒီမျိုးစိတ်ကွဲသစ်ပေါ့နော် BA4 နဲ့ BA5 ကနိုင်ငံတကာမှာပိုပိုကူးစက်များလာတာတွေ့ရတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းဒီမကြာခင်ကပဲပေါ့နော်ဒီပိုးကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်အခုနောက်ဆုံးနိုင်ငံတကာအတွေ့အကြုံတွေအရမြန်မာနိုင်ငံအတွက်ဆရာရဲ့ဘလူးချိုးပြင်ဆင်တင်တာကိုဆွေးနွေးမှာမို့အဓိကပါစရှင်းပြခြင်းလဲဆရာ
ဒီ BA4 BA5 ပေါ့နော် Omicron ရဲ့ variants ပေါ့ကျွန်တော်တို့တော့မျိုးကွဲတွေပေါ့လေစပြီးတော့တွေ့တာတော့ဒီ South Africa မှာပဲသူတို့စပြီးတော့တွေ့တယ်အင်္ဂလန်မှာစပြီးသွားတယ် Belgium မှာနိုင်ငံမှာစပြီးတော့တွေ့တယ်စတော့ကတော့သူတို့ကအရေးကြီးတော့မဟုတ်ဘူးတော့ဒါမျိုးကွဲမယ်ဆိုတော့လေမှန်ထားပြီးသားပေါ့လေဒါပေမဲ့ထူးခြားတဲ့အချက်တွေက vaccine 3လုံးထိုးပြီးသားသူတွေပေါ့ပြန်ဖြစ်တာတွေ့တယ်နောက်လွန်ခဲ့တဲ့နှစ်ပတ်ဖြစ်ဖြစ်3ပတ်လောက်ကပဲဖြစ်ဖြစ်ပေါ့နော်ဒီ virus ကိုရထားပြီးသားအဲ့လူတွေမှာနောက်တစ်ခါပြန်ပြီးတော့ infection ပြန်ပြီးတော့ဝင်လာတာကိုတွေ့တယ်ဆိုတော့ဒီနှစ်ချက်ကနည်းနည်းလေးတော့ထူးဆန်းနေဟိုစိုးရိမ်ကြရတဲ့ပိုင်းတော့ပါတာပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘာကြောင့်မို့လို့အခုလိုဒီအချိန်တိုအတွင်းထူးထူးခြားခြားပေါ့နော်ပြန်ဖြစ်ရတယ်ဆရာကြီး
ဒီ immune escape လို့သုံးတာပေါ့လေငါကိုကိုခန္ဓာထဲမှာရှိတဲ့ antibody ထုတ်လာတာကနေ escape ဖြစ်ပြီးတော့ဒီကောင်ကပြန်ပြီးတော့ infection ပြန်ဖြစ်လာတာပေါ့သဘောတကွတော့အရင်တော့ကတူကွေးရောဂါရထားပြီးလို့ရှိရင်နောက်ထပ်ကြည့်တစ်နှစ်တော့ပြန်ရဖို့ချန်ဆိုနည်းနည်းလေးတော့နေတယ်ဒါပေမဲ့လေအရင်တော့ကရိုးရိုးတန်းတန်းတူကွေးတွေရလာတယ်ဒါပေမဲ့အချိန်တစ်ခါတော့ဝတ်တူကွေးလို့ခေါ်တယ် H1N1 ကတော့ကျွန်တော်တို့ဒီ April လို့ဟာမျိုးမှာအရင်တော့တူကွေးရှိပြီးသားတွေမှာနောက်တော့ကတူကွေးပြန်လာဖြစ်လာတယ်အပိုင်းပေါ့ဆိုဒီလိုပုံစံမျိုးကိုတွေ့တယ်ဆိုတော့တွေ့လာတာကတော့ကျွန်တော်တို့အထူးဆန်းမဟုတ်ပေမဲ့အချိန်တိုအတွင်းမှာဒီရောဂါပိုးကပြန်ပြီးတော့ဖြစ်လာတယ်ဆိုတော့နည်းနည်းလေးတော့သူတို့အတွက်သိပ္ပံပညာရှင်တွေအတွက်တော့သူတို့စိုးရိမ်တာပေါ့လေအဓိကကတော့အဲ့လာပါပဲ တော့အရေးကြီးတဲ့အပိုင်းအချက်ကဒီယောဂါဒီဥဆက်တာစေထူပြီးတဲ့လူမှလည်းဖြစ်ပါတယ်စေမလို့ပြီးရတဲ့လူတွေကတော့စေထူပြီးတဲ့လူဆိုင်တော့ပို့ပြီးတော့ဒုက္ခရောက်တာပေါ့ဒါပေမဲ့လေဒီနေ့ဒီချိန်ထိကျွန်တော်ဒီနိုင်ငံမှာတွေ့ရတာတော့အကြီးအကျယ်ဒုက္ခရောက်ပြီးတော့အထူးကျမ်းမှကုသတော်လို့ပေါ်တဲ့ intensive care unit ကိုရောက်လာတဲ့လူဆိုတော့တော့တော်တော်ပြီးတော့ရှားလာပါခဲ့သူတို့ကသူတို့တခြားယောဂါနဲ့ရောက်ချင်တော့ရောက်မယ်ကျွန်တော်တို့ကကိုဗစ်ကိုတူတာလူတွေကဆေးရုံဝင်လို့ရှင်ဆက်လိုက်တဲ့အခါမှာ positive ဖြစ်တာတွေ့တာပေါ့နော်ဆိုတော့ဥမာအောက်ဆီဂျင်လိုတဲ့လူတွေတော်တော်လေးတော့ရှားပါတယ်မရှိသလောက်ကိုရှားပါတယ်မရှိဘူးတော့လည်းမဟုတ်ပါ
ဟုတ်ကဲ့ဆရာဒီနေရာမှာစိုးရိမ်ရနေသူတွေကတွေ့ထားသေးလား
တချို့ကိုခံအားကျနေတဲ့လူတွေအထူးသဖြင့်တော့အဆုတ်ရောရောဆိုးဆိုးဝါဖြစ်ထားတဲ့လူတွေဒီနိုင်ငံမှာတော့အောက်ဆီဂျင်ယူနေရတဲ့လူတွေပေါ့လေအဆုတ်ရောကဖြစ်ပြီးတော့ဒီလိုလူတွေမှာတော့ကျွန်တော်ကိုရအောက်ဆီဂျင်ယူနေရတော့ဒီရောဂါထပ်ပြီးဝင်လာလို့ရှင်ပို့ပြီးတော့အောက်ဆီဂျင် requirement ရှိတချို့မှာပေါ့နော်နောက်တစ်ခုကရင်ကျက်ယောဂါရှိနေတဲ့လူတွေနှလုံးယောဂါရှိနေတဲ့နှလုံးအားနည်းနေတဲ့လူတွေပေါ့ heart failure လိုမျိုးတွေဆိုဒီလိုလူတွေမှာတော့ဒါမဲ့လူဒန်းစားတွေတက်ဆိုင်နည်းနည်းတော့ပို့ပြီးတော့ယောဂါလက္ခဏာပြင်းနေလို့ဆိုတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့2020ပေါ့နော်လွန်ခဲ့တဲ့နှစ်ခွဲနှစ်နှစ်နဲ့သုံးလပေါင်းခြင်းကကျွန်တော်တို့တွေ့ခဲ့ရတဲ့ယောဂါလက္ခဏာဆိုးဆိုးဝါးပုံစံမျိုးတော့ကျွန်တော်တို့မတွေ့ရပါဘူးဒါကတော့ဒီနိုင်ငံမှာပါ
ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်မလို့ဒီယောဂအခန်းရှိသူတွေကလွဲပြီးတော့ပေါ့နော်ပြင်းပြင်းထန်ထန်လက္ခဏာမတွေ့ရသေးရလဲဆရာအရင်နဲ့ဘယ်လိုကွာသွားလဲ
ဖြစ်နိုင်တဲ့အကြောင်းကတော့ဗက်ဆင်းတွေကအ ਨੇ ဆုံးဒီနိုင်ငံမှာနှလုံးထိုးထားတဲ့လူကတော့အများစုရှိတယ်။သုံးလုံးထိုးထားတဲ့လူတွေကတော့ဟိုအတော်အသင့်လောက်ရှိကြပါတယ်။လေးလုံးထိုးထားတဲ့လူတွေကတော့ still တော့နည်းနေသေးတာပေါ့နော်ဒီနိုင်ငံမှာတော့လေဆိုတော့ဘုမာနိုင်ငံအနေနဲ့ပြောရလို့ရှိရင်တော့ကြောက်စရာကောင်းလားဆိုတော့ကြောက်စရာကောင်းတဲ့အသက်အရွယ်ဒုက္ခပြည့်တဲ့ယောဂလောက်ထိတော့မရှိသေးပါဘူး။ဒါပေမဲ့လည်းဒီယောဂါဒီဥဆက်မြန်နဲ့တိန်ထဲမှာတယောက်ဖြစ်ရင်ဇန်နေတူတွေအကုန်လုံးဥဆက်ဖို့ဆိုတာတော်တော်လေးကိုဖြစ်နိုင်ကြတော်တော်ရှိပါတယ်။နောက်တစ်ခုကဒီယောဂါဒီအရင်တော့ဗက်ဆင်းဘလောက်ပဲထူထူကာကွယ်တဲ့လူတွေကြားထဲမှာဒီယောဂါဟို escape ဖြစ်ပြီးတော့ဒီယောဂါရလာနိုင်ပါတယ်။ဒါမှမဟုတ်လို့ရှိရင်လည်းယောဂါရထားပြီးတော့တစ်ပတ်အတွင်းဖြစ်ဖြစ်နှစ်ပတ်အတွင်းမှာပဲဖြစ်ဖြစ်ဒီယောဂါပြန်လာပြီးတော့တစ်ခါထပ်ပြန်ပြီးတော့ဒီယောဂါပြန်ဖြစ်လာနိုင်တဲ့အနေအထားဆိုတာလည်းရှိပါတယ်။ဆိုတော့ဒီယောဂါဖြစ်တဲ့အခါမှာအခုဆိုလို့ရှိရင်ဒီ new state တို့ဘာလို့မှပြန်ပြီးတော့ public ပေါ့နော်လူအများစုသုံးတဲ့ယင်တို့ယထာတို့မှပြန်ပြီးတော့မဆီတက်ဖို့သူတို့တော်တော်လေးတော့စီးနေစနစ်နဲ့ပြန်လုံလာတာတွေ့တယ်ထုံနည်းတူသွားပဲဘာလို့လဲတပတ်လောက်သာဆိုလို့ရှိရင် Peking မှာပြန်ပြီးတော့ public လူစုလူတွေနဲ့သွားတယ်ရုပ်ရှင်ရုံကြီးပြဆက်ရုံဒီလိုနေရာတွေအကုန်လုံးမှမဆီပြန်ပြီးတော့သူတို့ကတော့ mandate ဆိုပြီးတော့မဖြစ်မတက်မနေရလောက်ရမယ်ဆိုတဲ့အပိုင်းတွေသူတို့လုံလာတာတွေ့ပါတယ်ပေါ့လေဆိုတော့ဒါကတော့ပမာဏနိုင်ငံနဲ့နှိစက်တဲ့နိုင်ငံမှာသူတို့ပါရီကြိုတင်ပြင်ဆင်နေတယ်ပေါ့သူနည်းသူစွာပဲဒီယောဂါဒီကိုစေမထူဝါသေးတဲ့လူပို့ပြီးတော့စေထူမှုတိုက်တွန်းနေသုံးလုံးတော့အနည်းဆုံးရအောင်ထူခိုင်းကြတယ်ဒါပေမဲ့လည်းကျွန်တော်တို့အတွက်ကတော့နည်းနည်းပြီးတော့ဒီ US မှာထူထားတဲ့သုံးလုံးနဲ့ပမာဏနိုင်ငံမှာထူထားတဲ့သုံးလုံးတော့မင်းလေးလုံးကတော့နည်းနည်းလေးတော့ဟိုအတိအကျတော့တူတယ်လို့တော့ပြောလို့တော့မရတဲ့အနေအထားတစ်ခုတော့ရှိပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအခုလိုကာကွယ်တာအပြင်ပေါ့နော်ဖြစ်လာခဲ့ရင်လည်းဆရာကြိုသိနေအောင်ဒီတစ်ခေါက်မှာထူရတဲ့လက္ခဏာတွေကိုတွေ့မိလား
မရှိပါဘူးကိုရဲ့သူတို့ကလေဒီအတိုင်းပါပဲဒီယောဂါကတော့ဒီသိတာပါပဲလေဘင်းနာလေးချောက်ဆိုးတယ်ကိုရီလက်တွေကြိုက်တယ်နှုံးတယ်အလုံးမလုံးချင်တော့နှုံးတယ်တချို့လူတွေကလေဘင်းကပေါက်ကွဲမတက်တော့ထီအောင်နားတယ်ဒါပေမဲ့လူတိုင်းတော့လည်းမဟုတ်ဘူးဒါကြောင့်မို့ပြောရင်လူငယ်လည်းဒီလက္ခဏာဖြစ်နိုင်တယ်လူကြီးလည်းဒီလက္ခဏာဖြစ်နိုင်တယ်လူငယ်မလို့ယောဂါလက္ခဏာသိစိမောဝါလေးဖြစ်ပြီးတော့လူကြီးတွေမှာစိုးစိုးဝါဖြစ်တာမျိုးအတိအကျကြီးမရှိဘူးကိုလူငယ်တွေမှာလည်းလေဘင်းကိုကွဲမတက်တော့နားတယ်လူကျွန်တော်ဂျုံဘူးလေချောင်းနေမတရားလည်းဆိုးတဲ့လူတွေကိုလည်းဂျုံဘူးလေတညာလုံးအဲ့လိုမရအောင်ချောင်းနေဆိုးပြီးတော့ဟိုတညာလုံးထိုင်နေရတဲ့လူတွေလည်းဂျုံဘူးလေဟိုလူငယ်ဒီမှာဒီလူငယ်တပတ်ကပဲကျွန်တော်တယောက်တွေ့ရပေါ့နော်ချောင်းဆိုးတော့မနိုင်အဲ့လိုတော့မရဘူးဆိုပြီးတော့လုံးဝမျက်တွင်းဟောက်ပဲကြီးနေဆိုတော့လက္ခဏာအနေကတော့အရင်တော့ကလိုပါပဲဝင်းနေလျှော့တတ်တယ်အနံ့ပြောက်တတ်တယ်နှုံးတယ်ဒီပုံမှန်လက္ခဏာအနေနဲ့ပဲအတူတူပါပဲဘာမှပွာချောင်းမှုမရှိဘူးဒါပေမဲ့လေစေးထိုးထားတဲ့လူတွေပါဆိုရင်တော့နှစ်ရက်နဲ့သုံးရက်အလွန်အလွန်ဆုံးသုံးရက်နဲ့လေးရက်လောက်ဆိုလို့ရှိရင်ပုံမှန်အတိုင်းပြန်ဖြစ်သွားပါတယ်။ဟိုကိုယ်ခံအားတွေပြန်ရလာတယ်၊လုံနိုင်ခံနိုင်တဲ့စိတ်တွေပြန်ရှိလာတယ်၊အစားအသောက်တွေပြန်စားရတ
ယ်။ဟုတ်ကဲ့ဆရာဒီဖြားနာမှုလေးထားပါဆရာ
။ဖြားနာတော့ဖြားတယ်ကိုယ်ရဲ့တချို့တော့လူတွေမှာတရားနဲ့တရားသုံးလောက်ထိဖြားတဲ့လူတွေရှိတယ်။တချို့လူတွေမှာတရားသုံးလေးလောက်ထိဖြားတဲ့လူတွေလည်းရှိပါတယ်။အများစုတော့လူတွေကတော့တရက်နှစ်ရက်တက်ပို့ပြီးတော့မဖြားကြပါဘူး။3ရက်4ရက်လောက်ထိဖြားရဲဆိုရင်တော့ကျွန်တော်တို့ကနည်းနည်းလေးတော့စိုးရိမ်ပြီးတော့ကျွန်တော်တို့တခြားသောအကြောင်းအရာတွေလှည့်ပြီးကြည့်တာပေါ့ကွာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကို ဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့နေကြာဒေတာသတင်းထောက်တွေအဖတ်ဆင်စုစည်းတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ပါရှင
်။အဖတ်ဆင်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုဂျင်မီနဲ့ကိုဖြိုးစရာတို့အပါအဝင်၄ယောက်ကိုစစ်ကောင်စီကတိုက်တန်းစီရင်လိုက်တာကြောင့်နိုင်ငံရဲ့အခြေအနေကရှေ့ဆက်ပြီးပိုဆိုးလာဖို့ပဲရှိတယ်လို့ဂျာကာလာချင်းအမျိုးသားအတိုင်းမင်ခံကောင်စီကပြောပါရယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေချင်းချောက်တာကိုခံခဲ့ရတဲ့ချင်းပြည်နယ်ပလဝခရိုင်တရားသူကြီးဟာမိသားစုနဲ့အဆက်အသွယ်မရဘဲပျောက်ဆုံးနေတာတစ်ပတ်လောက်ရှိနေပါပြီတရင်လွားတွေတဲမှာတော့NUCC ရဲ့ဦးဆောင်မှုအခန်းကဏ္ဍကနေကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ KPH ဟာအဖွဲ့ဝင်အဖြစ်ကနေရပ်နားခဲ့တာကြောင့်ຫນွေဦးဒေါ်လာရေးအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာနိုင်လဲဆိုတာတွေကိုနားဆင်ကြရဖို့ရှိပါတယ
်။ဒီမှာကနန်းဟောင်းမရှင်သတင်းတွေကိုကိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ကိုဂျင်မီ၊ကိုဖြိုးစရာတို့အပါအဝင်၄ယောက်ကိုစစ်ကောင်စီကတေတန်းစီရင်လိုက်တာဟာစစ်အာဏာရှင်ကိုစန့်ကျင်ပြီးဖက်ဒရယ်ဒီမိုကရေစီစနစ်ကိုလိုလားနေကြတဲ့ပြည်သူတွေရဲ့သဘောထားကိုလုံးဝမျက်ကွယ်ပြုညှင်းပယ်လိုက်တာဖြစ်တယ်လို့ကြာကာလချင်းမျိုးသားတိုင်ပင်ခံကောင်စီ ICMCC ကပြောပါတယ်ဒီလောက်ရက်ကိုကြည်ချင်းအဖြစ်စစ်ကောင်စီအနေနဲ့နိုင်ငံတွင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကိုတရားမျှတတမဖြေရှင်းပဲရက်စက်ရုံမှစွာဖိနှိပ်ဖြေရှင်းဖို့ပဲဆန္ဒရှိကြောင်းအတိအလင်းဖော်ပြနေတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းဇူလိုင်လ25ရက်နေ့ကထုတ်ပြန်ပြောဆိုလိုက်တာပါအခုလောက်ရကြောင့်ချင်းလူမျိုးတွေအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားတွေကစစ်ကောင်စီအပေါ်ဆန့်ကျင်ဒေါ်လာလိုစိတ်ပုံများလာပြီးရှစ်ဆက်နိုင်ငံရဲ့အခြေအနေဟာပုံမဆိုးရွားလာဖို့ပဲရှိတယ်လို့ ICMCC ကပြောပါတယ
်စစ်ကောင်စီနဲ့ရှမ်းပြည်တူတည်ပါတီ SSPP တို့စီရင်တင်းမာနေတဲ့ရှမ်းပြည်တောင်ပိုင်းမိုင်းရှိုးမြို့ဘက်ကိုစစ်ကောင်စီကကုန်းကြောင်းအပြင်ဝေဟင်ကနေပါအင်အားဖြစ်တင်းမှုတွေစစ်တိုက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ဇူလိုင်လ28ရက်နေ့မှာလေစစ်ရဟယင်နှစီလှည့်ပတ်ခဲ့တာပါမိုင်းရှိုးမြို့မြောက်ဘက်မှာစခန်းချလှုပ်ရှားနေတဲ့ SSPP တပ်စခန်း3ခုတပ်ဆုတ်ဖို့စစ်ကောင်စီညွန်ကြားခဲ့တဲ့ဇွန်လ3ပိုင်းကစပြီးဒီနေ့ချိန်ထိစစ်ကောင်စီကအင်အားဖြစ်တင်းနေတယ်လို့မိုင်းရှိုးဒေသခံတွေကပြောပါတယ်အခုလိုစစ်ရလှုပ်ရှားမှုအခြေအနေတွေကြောင့်မိုင်းရှိုးမြို့တွင်ကဇီးတဲ့တွေရောလေယာဉ်လှုပ်တဲ့လူတွေပါလုပ်ငန်းခွင်ဝင်ဖို့ခက်ခဲနေတယ်လို့မိုင်းရှိုးမြို့ခံအသက်30ရွယ်လူငယ်တယောက်ကပြောပါတယ
်စစ်ကောင်စီတပ်ဖွဲ့ဝင်တွေချင်းချောက်တာကိုခံရပြီးနောက်ချင်းပြည်နယ်ပလောဝခရိုင်တရားသူကြီးဦးမောင်မောင်သိန်းမိသားစုနဲ့အဆက်အသွယ်မရဘဲပျောက်ဆုံးနေတာတပတ်လောက်ရှိပြီလို့မိသားစုဝင်တွေနဲ့နှိဆက်သူတွေကပြောပါတယ်ပလောဝအခြေစိုက်ခလာယာနေရှိကိုတက်ရင်မှအလံဖြူထောင်းတာကိုမီဒီယာတစ်ခုကိုပြောပြတဲ့အတွက်ထောင်တန်း3နှစ်ချမှတ်ခံထားရတဲ့ပလောဝမြို့ခံကိုတင်ထွန်းအောင်အမှုကိုဇူလိုင်လ20ရက်နေ့မှာဥမမောင်သိန်းကထောင်တန်းတနစ်ရှော့ပေါခံစားပေးဖို့အမိန့်ချခဲ့ပါတယ်။အဲဒီနေ့ည7နာရီလောက်မှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေကပလဲဝခရိုင်တရားရုံးကိုရောက်လာပြီးပလဲဝမှာတာဝန်ကျတာတလလောက်ပဲရှိသေးတဲ့တရားသူကြီးဥမမောင်သိန်းကိုစစ်ဆေးချင်းချောက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။အဲဒီညကစပြီးအဆက်အသွယ်လုံးဝမရဘဲပျောက်ဆုံးသွားတာပါ။စစ်တပ်ကဖမ်းသွားတာလားဒါမှမဟုတ်အစိုးရလုံပြီးတိတ်ရှောင်နေတာလားဆိုတာကိုလည်းအတိအကျမပြောနိုင်သေးဘူးလို့မိသားစုဝင်တွေနဲ့နှိဆက်သူတွေကပြောပါတယ်
ပဲခူးတိုင်းဒေသကြီး KNU ထိန်ချုပ်နေပြီးကြောက်ကြီးမြို့မှာရှိတဲ့ KNU တပ်မဟာ3ဆက်ဆံရေးရုံးကိုစစ်ကောင်စီတပ်နဲ့ဌာနဆိုင်ရာတွေပူးပေါင်းပြီးဝင်ရောက်စီးနင်းခဲ့တယ်လို့ဆက်ဆံရေးရုံးတာဝန်ရှိသူတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက် KNU တပ်မဟာ3မှာစီးရီးတင်းမာမှုတွေဖြစ်လာချိန်ကစပြီးအဲ့ဒီရုံးကိုပိတ်ထားတာကြောင့်သူတို့ဝင်ရောက်စီးနင်းချိန်မှာရုံးဝင်ထမ်းတွေမရှိဘူးလို့ဆက်ဆံရေးရုံးတာဝန်ခံဘဒူစောဝါရီဒူးကပြောပါတယ်ဇူလိုင်လ16ရက်နေ့ကရုံးဝင်ထဲဝင်ရောက်စီးနင်းတဲ့အချိန်မှာရုံးတကားတွေကိုရိုက်ချိုးဖျက်ဆီးဝင်လာပြီးရုံးမှာရှိတဲ့ပစ္စည်းနဲ့စားရွက်စားနှံတွေကိုလည်းရှာဖွေမှွေနှောက်သွားတယ်လို့ဆိုပါတယ်
မွန်ပြည်နယ်ရေးတောင်ပိုင်း
ရင်းရဲရွာထဲကိုအမြင်မသိလက်နက်ကင်အဖွဲတစ်ဖွဲဝင်လာပြီးရွာသားတယောက်ကိုဖမ်းဆီးရိုက်နှက်ကအတင်းအဓမ္မငွေတောင်းထားတယ်လို့ရွာသားတွေကပြောပါတယ်။အင်အား600လောက်ရှိတဲ့ဘက်တစိတ်မပါစစ်ယူနီဖောင်းဝော့မွန်စကားပြောလက်နက်ကင်အဖွဲကဇူလိုင်လ24ရက်နေ့ညပိုင်းမှာရင်းရဲရွာကိုဝင်ရောက်လာပြီးအသက်59နှစ်လောက်ရှိတဲ့နိုင်ချွဲဆိုသူကိုရိုက်နှက်ပြီးငွေ၁၀သိန်းကျပ်တောင်းတာဖြစ်တယ်လို့သိရပါတယ်။ဒီလိုတောင်းပေမဲ့ချက်ချင်းပေးဖို့အတွက်ငွေရှိတာကြောင့်အိမ်နီးနားချင်းတွေစီကအရေးပေါ်ကျနှသိန်းချေးပြီးအဲ့ဒီလက်နက်ကင်အဖွဲကိုပေးလိုက်ရတယ်လို့ရွာသားတယောက်ကပြောပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။မြို့သားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ရဲ့ဦးဆောင်မှုအခမ်းကဏ္ဍကနေအင်အားကြီးအဖွဲ့စည်းတစ်ဖွဲ့ဖြစ်တဲ့ကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့KPIT ဟာအဖွဲ့ဝင်အဖြစ်ကနေရပ်နားခဲ့တာကြောင့်ຫນွေဦးတော်လန်ရေးအပေါ်အကျိုးသက်ရောက်မှုတွေဖြစ်လာမှာကိုစိုးရိမ်နေပါတယ်ဒီအကြောင်းကိုတော့ရမင်းကစူးစီးတင်ဆက်ပေးထားပါတယ
် NUCC ကနေ KPIT နှုတ်ထွက်တာဟာအချင်းချင်းကြားကစီးလုံးညီညွတ်မှုပိုင်းပြရောက်ကိုအားနည်းမှုတွေဖြစ်သွားစေနိုင်တယ်လို့ကချင်နိုင်ငံရေးသမားဦးကွမ်ကအောင်ခန်းကပြောပါတယ
် KPIT အနေနဲ့ NUG ငယ်တော်သူတော့ဆက်သပ်ပြီးမှလုပ်နေတဲ့လုပ်ပဲကျွန်တော်ကဘယ်လိုပဲမြင်နေ။နောက်တစ်ခုကတော့ NCC ကလည်းလုံထွက်လိုက်တယ်ဆိုတော့ဒီအထူးသဖြင့်စီးလုံးညီညွတ်မှုဆိုတဲ့ဟာပြယုံမှာတော့တခုအနေနဲ့တော့ပြည်သူလည်းမြင်မှာတော့တမျိုးတော့ဖြစ်လာပါလိမ့်မယ
်။ဒီလိုမျိုး NUCC ရဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်ကနေ KPIT နှောက်ထွက်တာကຫນွေဦးတော်လှန်ရေးကိုအားနည်းစေတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစွန်းနိုင်ကပြောပါတယ်။
ဟိုသဘောထားမတူတာအမြင်မတူတဲ့ကိစ္စတွေရှိတာကြောင့်ဖြစ်ပါလိမ့်မယ်။ဒါပေမဲ့ဒါပဲဖြစ်ဖြစ်ဒီလိုကျေပြတ်နေနော်ဟိုတပ်ပေါင်းစုတရံဆောင်တဲ့အကြံပေးဖွဲ့ကကျွန်တော်တို့လက်ရှိမျိုးတော်လမ်းရေးအတွက်အင်အားတစ်ခုပါလိုအပ်ပါတယ်။အဲ့ဒါတွေညီညွတ်ရေးကအရေးကြီးပါတယ်။ဒါမှမဟုတ်နှုတ်ထွက်တယ်မပါဝင်တော်ဘူးဆိုတဲ့ဇာတ်တွေကပြည်သူတွေကိုနှလုံးစိတ်ဝမ်းမချမ်းမြေ့စရာတွေဖြစ်တဲ့အတွက်နော်ဒါတွေကိုထောက်ထားပြီးတော့ညီညွတ်ကြပါလို့ကျွန်တော်တို့မေတ္တာခံယူမှတပါချမ်းရှိပါဦးခင်ဗျ။
ပြီးခဲ့တဲ့မေလကလည်းအမျိုးသားဒီမိုကရေစီဘွဲ့ချုပ် NLD အနေနဲ့ NUCC မှာကိုစားပြုမှုမပါဝင်တော့ပဲမိုက်ဖက်ဆက်ဆံရေးဖြစ်တာရပ်တည်သွားမယ်လို့သတင်းထံလာအချို့ကိုပြောဆိုထားတာရှိပါတယ်။ NUCC ကချမှတ်ခဲ့တဲ့ရုံးမဲ့အတိုင်းတိုင်းရင်းသားလက်နက်ကင်တော်လှန်ရေးဖွဲ့စည်းတွေဘက်ကအကောင်အထည်ဖော်တာမတွေ့ခဲ့ရဘူးလို့တိုင်းရင်းသားရေးရစင်တာ INET ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကမော်မသာနဲ့အခုလိုတုံ့တက်ပါတယ်။
ဒါတိုင်းဖြစ်လို့ roadmap ရလား NUCC
ကို UCC မှာချမှတ်ထားတဲ့ roadmap တွေအတိုင်းဘယ်ဒေါ်လာရေးဖွဲ့စည်းကမှလိုက်ပြီး account ထဲပေါနေတာမတွေ့ရဘူးဘလို့လုပ်နေကြသလဲဆိုတော့ PDF ရဲ့အင်အားအသုံးပြုပြီးတော့ကိုယ့်နေမည်ပိုချက်ပြန်လာလှုပ်ဆောင်နေကြတာပဲရှိပါတယ
်ဝက်တရဲဒီမိုကရေစီပဋိညာကိုအခြေခံပြီးတော့ NUCC ကိုအဖွဲ့စည်း33ဖွဲ့နဲ့ဖွဲ့စည်းခဲ့တဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်း10ဖွဲ့ကနေမတူညီတဲ့ပုံစံတွေနဲ့ပါဝင်နေတယ်လို့2021ခုနှစ်နိုဝင်ဘာလအတွင်းမှာပြုလုပ်ခဲ့တဲ့ NUCC ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
။အယောရီမင်းစုံဒေသနဲ့မြကြီးနာမြို့ဘေးကအယောရီမြို့တလျှောက်မှာတော့ရွှေတူးပေါ်မှုတွေဟာဒေသခံတွေကန့်ကွက်မှုတွေတားမြစ်မှုတွေကြားထဲမှာပဲဆက်လက်တူးဖော်နေတယ်လို့ဆိုပါတယ်။အခုဆိုရင်ဆက်ရဲနေရကြီးတွေနဲ့နေရောညပါတူးဖော်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေကိုတော့ကျွန်မအမီကနေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။မြေဆုံအထက်ဘက်နဲ့မြေဆုံဒေတာတဝိုက်ကအကြီးစားရွှေတူးဖော်မှုတွေကြောင့်2022ခုနှစ်မေလကစပြီးမေခနဲ့မလိကမြင့်နစ်စင်းရဲ့အလယ်မှာရှိနေတဲ့ဒေတာအခေါ်မေရော်ကူပျက်စီးလာနေတဲ့အပြင်မြေဆုံရဲ့တစ်ဖက်ကအန်ဒိုယန်ဆိုတဲ့ကြေးရွာလည်းပျက်စီးသွားတယ်လို့မြေဆုံဒေတာကအမျိုးသမီးတယောက်ကပြောပါတယ်
။အဲရေတက်တယ်သူကတော့ကုန်းတက်ကိုဆက်တူးသွားတာပေါ့ကုန်းတက်ကိုအထက်တက်ကဘာနာလဲမြေဆုံနဲ့ဝဲတဲ့နေရာဒီနည်းနဲ့လည်းနည်းနဲ့နေရာမှာတိုးတယ်အဲ့ဆိုတော့ယူပါရီမှာဝင်သွားတာပဲယူပါရီမှာခြံနေတာတိုးနေတာပဲအဲ့လိုမျိုးပါအခုခပါဆောင်တော့အခုမြေဆုံရဲ့ဘက်ကမ်းပေါ့နော်အဲ့ဒီနေတော့ကိုအောက်ဆီဂျင်နေတော့ကိုရှိရတတ်ပေါ့အဲ့ဒီတချမ်းရှင်တော့အားလိုက်ရောက်ရောက်ချင်းနေရန်သူအခုအဲ့ဒီနေတော့ကိုကကမ်းပါးရဲ့ဆိုင်စားမှုတောင်ကြီးအဲဒီလိုတော့ဆက်ပိုင်းတော့အဲ့ဒီနေတော့ကိုတမချိခိုင်းတဲ့ပုံရှိတယ်အဲ့လိုမျိုးပေါ့အဲ့လိုမှာသူကစတူးနေတာပဲအဲ့ဒါနောက်ဒီခုကဆိုရင်ဟိုတက်ကမ်းပေါ့နော်ဆိုရင်ဟိုတက်ကမ်း ဆဘာသာမောဆရာရှိတယ်ကိုယ်အဲ့နိုင်ငံကဘာနဲ့တက်နေလဲအဲ့ဒီတစ်ခုဦးတော်ရန်ဆွေရာတောင်ကျက်စီးနေလို့ရှိတူးနေတာအဲ့လိုမျိုးပါအခုက
အရာဝတီမြေဆုံဒေသမှာရွှေတူးဖော်မှုတွေရပ်တန့်သွားပြီဆိုတော့အခုနှစ်မတ်လအတွင်းထွက်ပေါ်လာတဲ့သတင်းတွေကလည်းမှန်ကန်မှုမရှိဘူးလို့မြေဆုံဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်2021ခုနှစ်မေလလောက်ကစပြီးမြေဆုံဒေသအတွင်းမှာအကြီးစားရွှေတူးဖော်မှုလုပ်ငန်းတွေပြန်ပြီးတော့စတင်လာခဲ့တာဖြစ်ပါတယ်
အနာမသိချင်ကတော့ရှူတူးရယ်ဆင်းလဲတော့အရန်ကြီးရံကြီးယူနေမတူဘူးအဲတမန်တပိုင်းပေါ်တော့စက်သေးရနေပေါ့အခုကတော့ဒီ2018ဆက်သေးတဲ့နောက်ပိုင်းကတော့ဒီစအနာပင်းပြီးတဲ့နောက်ပိုင်းကတော့ရံကြီးယူရတော့ဘယ်ကနေဘယ်ကနေရောက်လာလဲမသိဘူးအဲ့လိုမျိုးပေါ့အခုကရံကြီးနဲ့တူးရယ်ဆိုတော့အေကပန်းဘလောက်အနက်ကဘယ်နဲ့ပဲနဲ့အဲ့လိုမျိုးဖြစ်နေကြတာခေါ့
မြေဆုံဒေသခံတွေကစစ်ကောင်စီခန့်ပြည်နယ်ဝင်ကြီးချုပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကိုတရားမဝင်ရွှေတူးဖော်မှုတွေနဲ့ပတ်သက်ပြီးတားမြစ်ပေးဖို့တောင်းဆိုခဲ့ကြပေမဲ့ဘယ်သူမှဆောင်ရွက်ပေးတာမျိုးမရှိဘူးလို့ဆိုပါတယ်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
ထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ကိုချင်မီကိုဖြိုးစရာတော်အပါအဝင်၄ယောက်ကိုစစ်ကောင်စီကတည်တံစီရင်လိုက်တာဟာနိုင်ငံရဲ့အခြေအနေကရှေ့ဆက်ပြီးပိုဆိုးလာဖို့ပဲရှိတယ်လို့ကြားကာလချင်းမျိုးသားတိုင်ပင်ခံကောင်စီကပြောပါရယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေချင်းချောက်တာကိုခံခဲ့ရတဲ့ချင်းပြည်နယ်ပလဝခရိုင်တရားသူကြီးဦးမောင်မောင်သိန်းမိသားစုနဲ့အဆက်အသွယ်မရဘဲပျောက်ဆုံးနေတာတပတ်လောက်ရှိပြီလို့နှိဆက်သူတွေကပြောပါရယ်
တော်ရရှင်တွေအခုနားဆင်ကြားရတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တိုင်းရင်းသတင်းတော်အစီအစဉ်ကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်။သတင်းပတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမိနစ်ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24.50 58လိုင်းလမ်မီတာ190တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပ
ါ။သတင်းပတ်တော်ကြားအတွင်းပထမဆုံးအကြိမ်ဖြစ်ရုရှားတပ်တွေကယူကရိန်းမြို့တော် Kiev အနီးတစ်ဝိုက်နဲ့မြောက်ပိုင်း Chernihiv ဒေသတွေကိုကြာသပတေးနေ့ကမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်ပါရယ် Kiev မြို့တော်ဝန်ကျင်ကိုရုရှားတပ်တွေပင်လယ်နက်ကနေမစ်ဆိုင်းတုံး6ခုနဲ့ပစ်ခတ်ရမှာအရသာ5ယောက်ပါဝင်လူ15ယောက်ဒဏ်ရာရကြောင်းလဲဒေသခံယူကရိန်းဆိုရကပြောပါရယ်မစ်ဆိုင်းတုံးတစ်ခုကိုကြားဖြတ်ပစ်ချနိုင်ခဲ့ပေမဲ့မြို့တော်နီးကလူထိဆွေရမှာရှိတဲ့စစ်စခန်းတစ်ခုမှာတော့အဆောက်အဦတစ်ခုထိမှန်ပျက်စီးသွားပြီးနောက်ထပ်နှစ်ခုထိခိုက်ပျက်စီးတယ်လို့လည်းပြောဆိုကြပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကြာသပတေးနေ့ကနှစ်နာရီကျော်ကြာဆွေးနွေးရမှာထိုင်ဝမ်အရေးယူကရိန်းပေါ်ရုရှားကျူးကျော်မှုတွေနဲ့ပတ်သက်လို့တင်းမာမှုတွေစီးပွားရေးကိစ္စတွေကိုဆွေးနွေးကြပါတယ်။ဆွေးနွေးမှုအတွင်းထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းသမ္မတဘိုင်ဒန်ကပြောခဲ့တယ်လို့တရုတ်သမ္မတကတော့ထိုင်ဝမ်အရေးအမေရိကန်ကိုသတိပေးတဲ့အကြောင်းလဲနောက်ပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါ။ထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒတွေအပြောင်းအလဲမရှိတဲ့အကြောင်းနဲ့လက်ရှိအခြေအနေကိုအတင်းအကျပ်ပြောင်းလဲဖို့ကြိုးပမ်းတာတွေဒေသရင်းငြင်းကြဲနဲ့တည်ငြိမ်မှုပြပြားစီမဲ့လုပ်ရက်တွေကိုအပြင်းအထန်ဆန့်ကျင်ကြောင်းအလေးထားပြောကြားခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဂျီရိုကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီလှုပ်ရှားသူ၄ဦးကိုဆေးရနာမည်နဲ့ကွပ်မြက်လိုက်တဲ့အပေါ်ဂျမနီနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာအကြီးအကဲတပ်တမန်တို့ကိုစစ်ခေါ်ကန့်ကွက်လိုက်ပါတယ်။လွတ်တော်မဟောင်းကိုဖြိုးစရာတော့ဒီမိုကရေစီလှုပ်ရှားသူကိုချင်းမီကိုအောင်သူဝဲစုံနဲ့ကုလားမျိုးအောင်တို့ကိုတည်ရန်စီရင်လိုက်တဲ့အကြောင်းတင်လာနေကကြီးညာလိုက်ပြီးတဲ့နောက်နိုင်ငံတကာအတိုင်းဝန်ကဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေတဲ့အချိန်မှာပဲဂျာမနီနိုင်ငံကြားရေးဝန်ကြီးဌာနကမြန်မာတန်ယုံတောင်ဝန်ကိုပါလင်မြို့မှာကြာသပတေးနေ့ကစစ်ခေါ်ကန့်ကွက်ခဲ့တာဖြစ်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ wine.to.wine.ta အလုံးကအထူးပဲချီးစွမ်းတင်ပါတယ်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.